Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VO မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 24 25 32 51နဲ့ line length meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ငိမ့်ချမ်းပါ
။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယအစိုးရထိန်းချုပ်ထားတဲ့ Kashmir ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ပြီးရပိုင်းကြမှာပဲဝန်ကြီးချုပ်မိုဒီဟာအဲ့ဒီမှာနိုင်ငံရေးမဲ့ဆွယ်ဆွေးနွေးပွဲအတွက်ဟောပြောဖို့ရှိပါတယ်။စီးရီးယားနိုင်ငံအတွင်းကထွက်ပြေးတိတ်ချောင်နေရတဲ့သူတွေကယ်ဆယ်ဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေပါတယ်။မြန်မာနိုင်ငံရဲ့ဘေးဆိုက်ပျို့ထုတ်လုပ်မှုဟာဆယ်စုနှစ်တခုနေပါအတွင်းမှာပထမဆုံးအကြိမ်ဖြစ်ရော့ကျသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မအေးတနာကျော်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းဆောင်မတွေထဲမှာတော့
အစိုးရအနေနဲ့လူ့ခွင့်ရေးကိစ္စတွေကိုတကယ်တမ်းနှစ်နှစ်ကာကလှုပ်ဆောင်တဲ့အရာမျိုးမဟုတ်ဘဲနဲ့တန်တရားရှိရှိနဲ့ကျွန်တော်ဖိနှိပ်အောင်
မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကိုအောင်မျိုးမင်းပြောသွားတာပါမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအနေအထားဘိန်းဆိုင်ပြိုထွက်ရှိမှုအခြေအနေနဲ့ဒီဇင်ဘာလအတွက်တေးသချင်းလက်ဆောင်ကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မတ်အေးတနာကျော်တို့ကပြောပြပေးပါအောင်ခင်ဗျာ
အိန္ဒိယအစိုးရထိန်းချုပ်ထားတဲ့ Kashmir ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ပြီးရပ်ပိုင်းကြမှာပဲဝန်ကြီးချုပ် Narendra Modi ကရွေးကောက်ပွဲမဲ့ဆယ် CEO ဟောပြောပွဲပြုလုပ်ဖို့ရှိနေတဲ့အတွက်ဒေသတစ်ခုလုံးမှာလုံခြုံရေးတွေတိုးမြှင့်ချထားပါတယ်။ပြည်내မြို့တော် Srinagar မှာရှိတဲ့အာကစားကွင်းအတွင်းဒီကနေ့ဝန်ကြီးချုပ် Modi ရွေးကောက်ပွဲမဲ့ဆယ်ဟောပြောပွဲပြုလုပ်မှာဖြစ်တဲ့အတွက်မြို့အတွင်းမှာရှိတဲ့ထင်ရှားတဲ့အဆောက်အဦတွေပေါ်မှာလက်ဖြောင့်တပ်သားတွေကိုချထားပါတယ်။နိုဝင်ဘာလ25ရက်နေ့မှာ Kashmir ပြည်내အတွင်းအဆင့်50ခွဲပြီးရွေးကောက်ပွဲတွေစတင်ကျင်းပတဲ့အချိန်ကစလို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတာပါမွတ်စလင်ခွဲထွက်ရေးခေါင်းဆောင်တွေကရွေးကောက်ပွဲကိုတပိတ်မောက်ကြဖို့တောင်းဆိုထားတဲ့ကြားကပဲမဲပေးသူအရေးအတွက်ဟာများတယ်လို့ဆိုပါတယ်တောက်ကြနေတုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်17ဦးဥပါဝင်အနည်းဆုံးလူ20လောက်သေဆုံးခဲ့ပါတယ
်စီးရီးယားနိုင်ငံအတွင်းတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့ဒုက္ခသည်တသိန်း800ပြန်လည်ပြီးတော့အခြေချနေထိုင်နိုင်ရေးအတွက်အကူအညီပေးဖို့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့30နဲ့လူခွင့်ရေးအဖွဲ့တွေကနိုင်ငံတကာအတိုင်းဝိုင်းကိုတောင်းဆိုလိုက်ပါတယ်လက်ရှိမှာဆီးရီးယားဒုက္ခသည်စုစုပေါင်း 3.2 တန်းကျော်ရှိပြီးတော့ဒီလူတွေပြန်လည်ပြောနေရာချထားရေးကိစ္စဆွေးနွေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ဖြန်အင်္ဂါနေ့ကျရင်ညီလာခံတရက်ကျင်းပဖို့ရှိသလိုဒီညီလာခံမတိုင်ခင်မှာလူခွင့်ရေးအဖွဲ့တွေကအခုလိုတောင်းဆိုသွားတာပါနိုင်ငံတကာတိုင်းပြည်တွေအနေနဲ့လက်ရှိမှာဆီးရီးယားဒုက္ခသည်200ခန့်လုံးသူတို့နိုင်ငံတွေမှာအခြေချနေထိုင်နိုင်အောင်လက်ခံထားတာကို900ခန့်လုံးအထိတိုးမြှင့်လက်ခံသွားဖို့ဒီကနေ့တနင်္လာနေ့မှာပဲလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကတောင်းဆိုပါတယ်။ဒါဟာဆီးရီးယားဒုက္ခသည်တွေကိုကုညီရရောက်ရုံမကလူတွေအချမ်းပဲလက်ခံထားရပြီးတော့အခက်အခဲတွေကြုံနေရတဲ့အိမ်ကြီးချင်းနိုင်ငံတွေကိုကုညီရလည်းရောက်လိမ့်မယ်လို့တိုက်တွန်းပြောဆိုကြပါတယ်။အခုပြောဆိုတိုက်တွန်းနေတဲ့အဖွဲ့တွေမှာ Amnesty International, Islamic Relief, Oxfam နဲ့ Save the Children အဖွဲ့တို့ပါဝင်ပါတယ်။ Syria ဒုက္ခသည်ပြည်내နေရာချထားရေးကြိုးပမ်းမှုတွေမှာအထူးသဖြင့်ပင်လယ်ဝေ့နိုင်ငံတွေနဲ့ Latin American နိုင်ငံတွေကအစိုးရတွေပါဝင်ပြီးကူညီဖို့သူတို့ကတိုက်တွန်းထားသလိုဒုက္ခသည်လက်ခံမဲ့နိုင်ငံတွေအနေနဲ့အမျိုးသမီးကလေးငယ်တွေနဲ့လုံခြုံရေးချိန်ချောက်ခံရတဲ့ဒုက္ခသည်တွေကိုဦးစားပေးခေါ်ယူရတွေလုပ်ဖို့တောင်းဆိုသွားကြပါတယ်။
အမေရိကန်ပြည်ထောင်စုမှာလက်နက်မဲ့လူမဲနှစ်ဦးကိုတပ်ဖြတ်ခဲ့တဲ့လူပြူရဲရရှိနှစ်ယောက်ကိုခုံတမာရီလူကြီးအဖွဲ့ကတရားမစွဲဖို့ဆုံးဖြတ်လိုက်တဲ့အပေါ်စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေအမေရိကန်တလောမျိုးအတော်များများမှာတင်းငွေတွေကပြုလုပ်ခဲ့ကြပါတယ်လူပြူရဲရရှိတွေကလူမဲအမျိုးသားတွေအပေါ်မတရားသဖြင့်ပြုမှုဆက်ဆံတာနဲ့တခါတရံမှာတည်စီတဲ့အထိလှောက်ဆောင်မှုတွေအပေါ်စန့်ကျင်ကန့်ကွက်တဲ့အနေနဲ့ရှီကာဂိုမြို့ကဖျားเจ้าတွေကနေရာနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ဆန္ဒပြခဲ့ကြပါတယ်မိုင်ယာမီမြို့မှာလည်းဆန္ဒပြသူတွေကအဝေးပြေးလာမှတချို့ကိုပိတ်ပြီးဆန္ဒပြခဲ့တဲ့အတွက်မိုင်ယာမီကမ်းခြေမှာပြုလုပ်နေတဲ့နိုင်ငံတကာပကြီးပြပွဲကိုသွားရင်းနေအတွက်အနောက်ရှေ့ဖြစ်သွားစေပါတယ်နယူးယောက်ဖီလာဒဲဖီးယားနဲ့ဆီယက်တယ်မြို့တွေမှာလည်းဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်ကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့မှာစနေနေ့ကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြထိတဲ့ရင်ဆိုင်မှုတွေဖြစ်ပေါ်ရာကအကြမ်းဖက်မှုတွေဖြစ်ပေါ်ပြီးဆန္ဒပြသူတွေကပစ္စည်းတွေကိုလူယူရာတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တင်းငွေတွေနေ့ကတော့ငင်းချန်းစွာဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်။နယူးယောက်မြို့မှာအသက်43နှစ်အရွယ်အဲရစ်ဂါနာဆိုတဲ့လူမဲတူးကိုဇူလိုင်လတုန်းကလက်မညစ်တက်ခဲ့တဲ့လူပြူရဲအရာရှိကိုခုံတမာရီလူကြီးအဖွဲ့ကတရားမစွဲဖို့ဆုံးဖြတ်ပြီးခဲ့တဲ့နောက်ဖို့ထူးနေ့ကစပြီးနယူးယောက်မြို့မှာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတာဖြစ်ပါတယ်။
Taiwan ma Mao Chi-ku ga di ni tin ne la ni ma Win Ji-chou tip phin ne jan sit sa chain su twa wa ri. Pi ka de Dethanara yue kaup pwe twi ma Kuomintang Party ga atai khan go shou nei twa ka pi de naw. Kuomintang Party Win Ji-chou Jian Yu-hwa ga yaru ka ni nout twet khe ba ri. A sin la the boy ya Win Ji-chou nout twet twa da ne Win Ji de phwe lo le nout twet ya ba ri. Jan sit sa chain su wa ma ro Win Ji-chou haw Jian ga tu ni ne khu lo myo yaru ga nout twet da ha lou tin na go lou saung na lo khain yue de chang pyo ba ri. Tu ye poku ye, swan sang nai ye ne, lo nai je re, gan da dwe jang, tam rang a cha ma bita ra go bie mi ang ma lo bie nai ye, ulo, Win Ji-chou haang jiang a, Win Ji-chou ti ye, jen ti sa jen su wai ma bio da wari. Tu ha Taiwan bidu re dwe, jen na pwe ya le gang re, liyo gan ne, si ma o chong mu re ma lo nai ye, ulo le, win kan bio su da bio, ti dwe tu ni ne, ya du ka ni nout tata apse de lo bio wari. Pige re yue kao bwe dwe ma, an na ya Kuomintang Party ga, ni ya daro miya miya shou ninge wari. ဒါဟာတရုတ်နဲ့ကုံသွင်းရေးပိုးပြီးတော့နင်းနီးကက်ကက်ဆောင်ရွက်လာတဲ့ပုံမှာထိုင်ဝမ်ပြည်သူတွေမကျေနပ်ကြလို့ပဲဖြစ်ပါတယ်။ဒီရွေးကောက်ပွဲရလာကြောင်းပဲသမ္မတမမယင်ချောင်းကပါတီခေါင်းဆောင်အဖြစ်နဲ့နှုတ်ထွက်ပေးခဲ့ရပါတယ်။ဒါမဲ့လည်းသမ္မတအရာထူးတော့အဆက်ယူထားတော့ဖြစ်ပါတယ်ရှင်။
ယူအေဘီကတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ8:00အထိလိုင်းဒိုမီတာ19 kHz 1965၊လိုင်းဒိုမီတာ19 kHz 1965၊လိုင်းဒိုမီတာ25 kHz 1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ ဒီအမေရိကန်တန်ခါတရင်ကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လက်မှတ်ထိုးခဲ့တဲ့ဗိုလ်မှူးကျော်စွာဝင်းကိုအာနာပိုင်တွေကထောင်ဒဏ်နဲ့နှစ်ပြစ်ဒဏ်ပေးလိုက်ပြီးဖြစ်ပါတယ်ဗိုလ်မှူးကျော်စွာဝင်းကိုအဲ့ဒီလိုထောင်ဒဏ်နဲ့နှစ်ပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းဇနီးဖြစ်သူပြောတာကိုကိုကာပီရိုက်တာသတင်းမှ သားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီး2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့ပုံမှန်436ပြင်ဆင်ရေးအတွက်လူထုထံလက်မှတ်တွေကောက်ယူနေတဲ့အချိန်မှာဗိုလ်မှူးကျော်စောဝင်းလဲပါဝင်လက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ပုံမှန်436ဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကအရေးပါတဲ့အချက်ဖြစ်နေတာကြောင့် NLD အပါဝင်တိုက်ခိုက်အင်အားစုတွေကဒီအချက်ကိုပြင်ဆင်နိုင်ရေးလှိုက်လံစည်းရုံးနေကြတာဖြစ်ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီလွတ်တော်အမဦးဝင်းမြင့်က2008အခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်အရေးကြီးတဲ့ပုံမှန်436ကိုပြင်ဆင်ပေးဖို့နိုဝင်ဘာလ13ရက်ကပြည်ထောင်စုလွတ်တော်မှအဆိုတင်သွင်းခဲ့တာမှလည်းတက်မတော်သားလွတ်တော်အမတွေကပြင်ဆင်ခြင်းမပြုဖို့ကန့်ကွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြူထုတ်လုပ်မှုဟာဆယ်စုနှစ်တခုနီးပါးကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်နေ2014ခုနှစ်မှာကျဆင်းသွားတယ်လို့ကုလသမဂ္ဂကဒီကနေ့တင်းနှလာနေမှာပဲပြောသွားပါတယ်။ဘိန်းဆိုင်ပြူတဲ့အေကာဟာပြီးခဲ့တဲ့နှစ်နဲ့သိမ့်မကွာလှပေမဲ့အထွက်နှုံကျသွားတဲ့အတွက်ကြောင့်အခုလိုဘိန်းထုတ်လုပ်မှုအဓိကကျဆင်းသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံပြီးရင်ကမ္ဘာပေါ်မှာဘိန်းဆိုင်ပြူထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။2006ခုနှစ်ကစပြီးတော့ဘိန်းဝယ်လိုအားတက်လာပြီးတော့ဈေးကောင်းလာတာကြောင့်အရှိတအားရှာနိုင်ငံတွေမှာဘိန်းဆိုင်ပြူထုတ်လုပ်မှုတွေလည်းတိုးလာခဲ့ပါတယ်။ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံ UNODC ကအခုနောက်ဆုံးထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံမှာဒီနှစ်အတွင်းဘိန်းဆိုင်ပြူထုတ်လုပ်မှုဟာတန်ချိန်690ရှိပြီးဒါဟာ2013ခုနှစ်ကထက်တန်ချိန်200ကျဆင်းသွားတာဖြစ်တယ်လို့ဆိုပါတယ်။ဒီနှစ်ထဲမှာဘိန်းဆိုင်အိတ်ကတသိန်း42,000ရှိပြီးတော့ယင်းနှစ်ကနေတိတ်မကွာလာပေမဲ့လို့ဥရုယာတိအခြေအနေနဲ့ယောဂဗျာတွေကြောင့်ထုတ်လုပ်မှုကျဆင်းသွားခဲ့ပါတယ်။မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးတာဟာတရားမဝင်ပေမဲ့လို့စည်အင်းသားတောင်သူလယ်သမားတွေအတွက်ဘိန်းဆိုင်ပြိုးမှုဟာသူတို့ရဲ့ဘဝအသက်မွေးဝမ်းကြောင်းမှုလုပ်ငန်းဖြစ်တာကြောင့်ဒါကိုရပ်တန့်အောင်လုပ်ဖို့ခက်ခဲနေရပါတယ်။ဘိန်းဆိုင်ပြိုးတာဟာတခြားသီးနှံဆိုင်ပြိုးရတာထက်ပိုပြီးအကျိုးမြတ်ရတာကြောင့်ဆိုင်ပြိုးတာဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကတွေးဆမေးမြန်းခဲ့တဲ့တောင်သူစုစုပေါင်းရင်82ရာခိုင်နှုန်းကပြောပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံကိုအင်အားပြင်းထန်တဲ့တိုင်ဖွန်းမုန်နဲ့ဝင်ရောက်တိုက်ခတ်ပြီးကလေးကလူပေါင်း21ယောက်သေဆုံးခဲ့ပြီဖြစ်တယ်လို့ဖိလစ်ပိုင်ချက်ချင်းဒီအဖွဲ့ကပြောပါတယ်။အဲ့ဒီထက်ကအနည်းဆုံး18ယောက်ဟာပြီးခဲ့တဲ့စနေနေ့မှာတိုင်ဖွန်းမုန်တိုင်းဟာဂူပစ် Satin we all care, Sama Juma Pitello, Jessin, if we are true dreamu, Gwendo Limpang, a piobare, Munaiha, they in Amabino, a Puba, Munai, in Anema, Mura Manilago, when you're deck up with Shinere Chima, a tepio sing or Kulu Topian like a lepibare, Munanjang, Jounding, a sushi, a zirigo, petar abin, a soya when Anigole, a Mabane Jabo, main Topian tapi, Lijan like his inigo, Piatin Tabare, Munaiha, Sine Niga, Gondi Mango Satin, we all deck adama, Ganji de Shao, in Kamori Lantre, Lessim Midi, Piatta.
Iranayama Agri Lysamu Jebemi and Pil Arajao. Islamic Senegal, Tigai Silu, Nayama Agri Lysamu Babiapo, Alan Wai won't type Pija would Iran the Mara Hassan Ruhani got the debate of Ari. Agri Lysamuga, Bosoya Labrio, Bole Jebian Lani Rajao, Nayaya Senegi the Kulonguyo, Islamic Dolan Yigoyo, any Pisirisura, the debut Mizi Tajanello, the Mara Ruhani got the Geneva Terra Murama Jadavari. Agri Lysamu types in Jilagama, the Mara Ruhani Biodore Megongo, Nanga my Yomian Zangani Tolan Zawari. A goo soy, Lamuego Posho, question Mohoven, a young bain is Avilo, Mr. Ruhani Abjobio, D. Agri Lysamu go, a swango, types a melo less sovari. Iran a pelong enrima, Labela Yumuri Shide, the Mara Mamo Amadini jet letter, Tounded Dakalama, American dollar, don't thou. Then don't down chow tambo, la bela you look at Ilo, that's I yashi got a scene can be now, a columnu tamra ruhani biodarawa. Iran ha agri like samuri shilo, so yen yapchen it to ye si boyego, but ho choka sinigani, down le people, nene se si mangine, low sound lara, the way to weep, separation.
Direct from Washington, the voice of America, the
Take down your money and gather inigo, goes all winline and my eat and Najoroga, Jinia, big get over. View a gunny who told ပြီးအနာပိုင်းတွေဘက်ကဘိန်းကင်းတွေကိုအမြင့်ပြတ်ချေမုံမှုကလည်းတိုးလာပါတယ်လို့ကုလသမဂ္ဂမွေးရေးစည်းဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးရုံး UNODC ရဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြပါတယ်မြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုနဲ့တိုက်ဖြတ်မှုအခြေအနေတွေကိုမှတ်တင်ကြီးထိုက်ကစူးစိတင်ပြထားပါတယ် ဒါပြင်အာဏာပိုင်တွေဘက်ကဘိန်းကင်းတွေအမြင့်ပြတ်ချေမှုမှုကလည်းအရင်နှစ်ကထက်ဟက်တာ200လောက်ကျသွားတာဖြစ်ပြီးစုစုပေါင်းစိုက်ရိတ်ကဟက်တာ9000ခွနထောင်600ရှိခဲ့တယ်လို့
Now, it is actually different than in Laos. There is a lower estimated yield.
ဘိန်းဆိုင်တောင်သူအများစုကတော့တခြားသီးနှံတွေစိုက်ပျိုးတာထက်ဘိန်းဆိုင်တာကစီးပွားရေးအရာပိုပြီးတော့တွက်ချေကြိုက်တာကြောင့်စိုက်နေတာလို့ပြောဆိုကြပါတယ်ဥပမာအားဖြင့်တခြားသီးနှံတွေစိုက်ရင်ကိုယ်တိုင်သွားရောက်ရောင်းချရမှာဖြစ်ပြီးဘိန်းဆိုင်ရင်တော့အင်တန်ရာရောက်လာဝယ်ကြတာကြောင့်ဖြစ်တယ်လို့ မြန်မာအစိုးရဘက်ကတော့ဘိန်းဆိုင်ပြိုးထုတ်လုပ်မှုထိန်းချုပ်ဖို့အတွက်အစားရိုးဖွံ့ဖြိုးရေးနဲ့တားဆီးနှိမ်နင်းရေးလုပ်ငန်းတွေကိုစီမံကိန်းချဆောင်ရွက်နေတယ်လို့ပြောပါတယ်အဓိကအစားရိုးဖွံ့ဖြိုးရေးလုပ်ငန်းတွေကိုနေဆက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနကလှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံမူရဘဟုဌာနအနေနဲ့လည်းလှုပ်ဆောင်နေပြီးဒေသဖွံ့ဖြိုးရေးအတွက်ဆက်ပြီးတော့လုပ်ရမှ ချုပ်မှုတွေတရားပြန်ပြောမယ်ဆိုရင်တော့ဇာတ်လုပ်ဖွံ့ဖြိုးရေးလုပ်ငန်းရည်တို့ဟိုလောက်တာကလောက်တဲ့အေရိယာကျွန်တော်အနေနဲ့မဟုတ်ဘူးမြို့ပုံအနေနဲ့လောက်တာကတော့ကျွန်တော်ရှမ်းပြည်နယ်တောင်ပိုင်းမှာလောက်တယ်ရှမ်းပြည်နယ်အရှေ့ပိုင်းမှာလောက်တယ်မြောက်ပိုင်းမှာဆိုရင်ဒါကျွန်တော်တို့အားလောက်ဖို့ဒါအစီအစဉ်နေတာပေါ့နော် အလက်လိုစီစဉ်နေတာပေါ့ဒါပေမဲ့သို့တော်လည်းပဲခုနကျွန်တော်ပြောသလိုပေါ့ဒီဒေတာကန်လူလူတစ်ခုလူတိုင်းဝိုင်းတစ်ခုပေါ့နော်ဒီဖွံ့ဖြိုးတိုးတက်ရေးကိုကျွန်တော်တို့ကစောင်းပေးပြီးတော့စောင်းရတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့ဘင်းအထွက်ရော့လာရတဲ့အခြေအနေတစ်ခုကရာသီဥတုဆိုးတာနဲ့ပိုးကြတာတွေအပေါ်မှာလည်းမူတည်ပါတယ်လို့ UNODC အစိုးရခန်းစားကဖော်ပြပါတယ်ဒါအပြင်မြန်မာနိုင်ငံမှာဘိန်းနဲ့မက်သက်ဖက်တမင်းတို့လိုမှုရဆေးဝါးတွေနိုင်ငံတော်ရောင်းဝယ်မှုကတိုးလာတယ်လို့မြန်မာရဲတပ်ဖွဲ့ရဲ့အကြီးအကဲတဦးရဲ့အပြောကိုကိုးကားပြီး UNODC ရဲ့ရှစ်တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါက်လက်ကပြောဆိုပါတယ်ဒီအပေါ်မှာရဲမှုကြီးဇော်လင်းထွန်းကအခုလိုတုံ့ပြန်ပါတယ
်ဒီနှစ်ပေါ့နော်ဒီခေတ်ကာလပေါ့ဒီခေတ်ကာလကကျွန်တော်တို့ဒါပို့ပြီးတော့များလာတာ哦ကျွန်တော်တို့သာသေးတော့ကျွန်တော်တို့မရှိပါဘူးဒါပေမဲ့ဖက်စီယမ်မှုဖြစ်စဉ်တွေကကျွန်တော်တို့ဓာတ်တွေကိုပြန်ပြီးတော့တုံးတက်တဲ့အခါမှာဒီမွေးဆေးပါဟိုရဝယ်လို့ရတဲ့အခွင့်အရေးများလာတာကိုတော့ကျွန်တော်တို့သိထားမိပါတယ်တကယ်တော့ကျွန်တော်သာသေးတော့မရှိပါဘူးကျွန်တော်တို့ရဲ့ဖက်စီယမ်မှုဖြစ်စဉ်တွေရတွေ့ရပါတယ်ဒီ OPM base ပေါ့နော်ဒီ OPM နေထုတ်တဲ့ဆေးဝါးတွေနေရာတော့ခုနပြောလိုဟိုတိတ်တော့ဒီပါပဲပေါ့နော် remains ဒီပါပဲရှိနေပါတယ်ခုနကမတက်ဗီတာမင်ကတော့အထိုက်လျောက်လေးတော့ဒါများလာတာကိုကျွန်တော်တို့သိရှိရပါတယ်ဒီဥစ္စာကလည်းကျွန်တော်တို့ရဲ့ဒါကဟို trend တစ်ခုပေါ့နော် trend တစ်ခုဒါပြောင်းလဲလာတာဖြစ်ပါတယ်ကျွန်တော်တို့သုံးစွဲမှု trend ပုံစံတစ်ခုပေါ့ပြောင်းလဲလာတဲ့အတွက်ဒီလိုမျိုးဖြစ်နေပြတယ်ဒါကိုလည်းကျွန်တော်တို့ပဋိဌာန်းနေပြီးဖြစ်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့ဒါစီနေနေဘယ်အနေနဲ့ blue strategy နေနေအလို approach နဲ့ကျွန်တော်တို့တာဝန်နေနေလုပ်ငန်းတွေကိုဆောင်တော့မယ်ဆိုတာလေးဒါကျွန်တော်တို့ချုပ်တင်ဆက်သားထားပြီးသားပါ
မြန်မာလာအိုနဲ့ထိုင်းနိုင်ငံတို့ရဲ့နေဆက်ရွှေတရီကန်ဒေတာရဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုကဒီနှစ်မှာဒေါ်လာတန်900လောက်ရှိတယ်လို့ UNODC ကခန့်မှန်းထားတာပါဒီနှစ်မှာတော့မြန်မာနိုင်ငံဘက်ကဘိန်းဆိုင်ပြိုးဧကရောဘိန်းအထွက်ရောအရင်နှစ်ကထက်စာရင်25ရာခိုင်နှုန်းလောက်စီရော့ကျလာပြီမဲ့လို့လဲအင်းကြီးကလာ ਉਹ ဘက်ချမ်းမာတော့ဘိန်းဆိုင်ပြိုးတာရောဘိန်းအထွက်ပါတိုးလာတယ်လို့အစိုးရခန်းစားကဖော်ပြထားပါတယ်ရှင်
။မတ်သိန်ကြီးထိုင်တင်ပြသွားတာပါ။အခုဆက်လက်ပြီးမြန်မာနိုင်ငံရဲ့လူအခွင့်အရေးသတင်းတပုတ်ကိုတင်ပြပါမယ်။မြန်မာနိုင်ငံတွင်းလူအခွင့်အရေးချိုးဖောက်ခံနေရမှုတွေပေါ်ပြီးသူတွေရဲ့တိုင်ကြားမှုတွေမှာထိရောက်စွာအရေးယူနိုင်မှုအားနည်းနေတာဟာနိုင်ငံတွင်းတရားဥပဒေစိုးမိုးမှုမရှိတာကိုပြသရရောက်တယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုပါတယ်။မြန်မာနိုင်ငံမြို့သားလူအခွင့်အရေးကော်မရှင်ကိုတိုင်ကြားလာတဲ့လူအခွင့်အရေးချိုးဖောက်ခံနေရမှုတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့စုံစမ်းစစ်ဆေးနိုင်ခဲ့ပေမဲ့ကွင်းစင်းစစ်ဆေးဖို့လူအခွင့်အရေးအကျွမ်းကျင်ပညာရှင်တွေလိုအပ်နေလို့အားနည်းမှုတွေရှိခဲ့တယ်လို့ကော်မရှင်ကတုံ့ပြန်ပါတယ်။ဒီဇင်ဘာလ10ရက်နေ့အပြည်ပြည်ဆိုင်ရာလူအခွင့်အရေးနေ့မတိုင်ခင်မြန်မာနိုင်ငံတွင်းအကျိုးလှုပ်ရှားမှုတွေလှုပ်ဆောင်နေကြပြီဖြစ်ပါတယ်။အသေးစိတ်ကိုမတ်စုမုံကပြောပြပါမှာ။
အရသာဆိုရလက်ထက်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတယ်လို့ဆိုပေမဲ့အုပ်ချုပ်ရေးနဲ့တရားစင်ရေးအပိုင်းမှာစစ်တပ်နဲ့အာဏာပိုင်တွေဘက်ကဝင်ရောက်ဆွတ်ဖက်မှုတွေရှိနေလို့လူခွေရေးချိုးဖောက်မှုတွေရှိနေစေဖြစ်တယ်လို့လူခွေရေးလှုပ်ရှားသူတွေကထောက်ပြပါတယ်။မြန်မာနိုင်ငံတွင်းလူခွေရေးချိုးဖောက်ခံရမှုတွေကိုသက်ဆိုင်ရာနဲ့လူခွေရေးကော်မရှင်ကိုတိုင်ကြားမှုတွေရှိပေမဲ့လို့ထိရောက်တဲ့အရေးယူမှုမလုပ်နိုင်တာဟာတရားဥပဒေစိုးမိုးမှုအားနည်းနေသေးတာကိုပြသရာရောက်တယ်လို့လည်းလူခွေရေးလှုပ်ရှားသူ Equality မြန်မာကဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်ဟုတ်ကဲ့လူခွေရေးအနေနဲ့တကယ်နိုင်ငံတကာစံချိန်နေနဲ့ကိုက်ညီတော့နိုင်ငံသားတယောက်ရဲ့လုံခြုံခွင့်ကျွန်တော်တို့မရှိသေးတဲ့အချက်တွေတွေ့နေရတယ်အဲ့တော့ဥပဒေတွေရဲ့အခြေအနေကိုကြည့်မယ်ဆိုရှင်ပြည်သူပြည်သားတွေရဲ့လူခွေရေးအောင်ကာကွယ်ပေးတာမဟုတ်ဘဲနဲ့လူခွေရေးတောင်းဆိုလှုပ်ရှားမှုတွေမဖြစ်နိုင်မှုတွေချုပ်ကိုင်တဲ့သဘောမျိုးဖြစ်နေတယ်အစိုးရအနေနဲ့လူခွေရေးကိစ္စတွေကိုတကယ်တမ်းနှစ်နှစ်ကာကလှုပ်ဆောင်တဲ့အရာမျိုးမဟုတ်ဘဲနဲ့တန်တရားရှိရှိနဲ့ကျွန်တော်တို့ဖိနှိပ်အောင်လှုပ်ဆောင်နေတဲ့ပုံစံတွေမျိုးစုံတုံးနေတာကျွန်တော်တို့တွေ့ရပါတယ
်မြန်မာနိုင်ငံတဝန်းလူခွေရေးချိုးဖောက်ခံရမှုတွေနဲ့နိုင်ငံသားခွေရေးဆုံးရှုံးမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူခွေရေးကော်မရှင်စီကိုရောက်ရှိလာတဲ့တိုင်ကြားမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်လို့မြန်မာနိုင်ငံမျိုးသားလူခွေရေးကော်မရှင်ဒီဥက္ကဋ္ဌဦးစင်မြင့်ကပြောပါတယ်
ကျွန်တော်တို့တိုင်းစားတွေနဲ့ပတ်သက်လို့တော့ပြည်တော်စုအစိုးရအဖွဲ့ကိုပို့တယ်။နောက်ပြည်တော်စုအစိုးရအဖွဲ့ကဆက်လက်ဆောင်ရွက်တယ်။အဲ့တော့ပြည်တော်စုအစိုးရအဖွဲ့ပို့တာတွေကတော့ပြန်ကြားချက်ကတော့ကျွန်တော်တို့ပို့တာရဲ့၃ပုံ၃ပုံခန့်တော့ကျွန်တော်တို့ပြန်ကြားချက်ရရှိပါတယ်။ဆိုလိုက်တဲ့အတွက်တိုင်းစားအနေနဲ့တော့အားရကျေနပ်လောက်တယ်လို့ပြောလို့မရတော့လဲအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအနေနဲ့တော့မဆိုးဘူးပေါ့ဗျာ။မဆိုးဘူးလို့ကျွန်တော်ဒီလိုလေးပြောချင်တာပေါ့။
ပြည်သူတွေကမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကိုတိုင်ကြားလာတဲ့ဖြစ်စဉ်တွေထဲမှာတော့လေယာမြေသိမ်းဆည်းခံရမှုကိုအများဆုံးတိုင်ကြားကြပြီးတရားရေးစီရင်မှုနဲ့ဥပဒေပိုင်းဆိုင်ရာရဲစခန်းတွေပေါ်မှာတိုင်ကြားမှုကဒုတိယအများဆုံးဖြစ်တယ်လို့ဆိုပါတယ်ဒီလိုလူခွင့်ချိုးပေါက်ခံရမှုတွေပေါ်ကွင်းစည်းစစ်ဆေးမှုတွေလုပ်နိုင်ပေမဲ့လူခွင့်ဆိုင်ရာကျွမ်းကျင်ပညာရှင်တွေနှဲပါလို့အားနည်းချက်ရှိတာကိုတော့ဦးစင်မြန်ကအခုလိုပြောပါတယ်
ကွင်းစင်းစစ်ဆေးတာဒီနဲ့ပတ်သက်လို့လည်းကျွန်တော်တို့ကော်မရှင်လူကြီးတွေကိုယ်တိုင်ဆောင်ရွက်ရတဲ့အနေအထားမှာရှိပါတယ်ကျွန်တော်တို့ရဲ့ staff တွေကလေ့ကျင့်ပေးနေစေဖြစ်ပါတယ်လေ့ကျင့်ပေးနေစေဆိုတော့ကျွန်တော်တို့ရဲ့တာဝန်တွေကိုကျွေးရနိုင်မှုအတွက်တော်တော်လေးလေ့ကျင့်ပေးအောင်မှာဖြစ်ပါတယ
်မြန်မာနိုင်ငံတွင်းမှာလူခွင့်ချိုးပေါက်ခံရမှုတွေမှာကျူးလွန်သူတွေကိုအေးအေးယူအပြစ်မပေးနိုင်တဲ့အပြင်ဆုံးရှုံးနှင်နာမှုတွေကိုကြေလည်အောင်ဖြေရှင်းပေးနိုင်ခြင်းမရှိဘဲနဲ့ပြန်ပြီးတော့မှအာဏာပိုင်တွေရဲ့ချိန်ချောက်မှုတွေရှိနေတဲ့အပေါ်စိုးရိမ်မကင်းဖြစ်မိတယ်လို့လည်းလူခွင့်လှုံ့ဆော်သူဦးအောင်မျိုးမင်းကပြောပါတယ
်ကျွန်တော်တိုင်းပြည်မှာကလူခွင့်ချိုးပေါက်ခံရတဲ့ကိစ္စကိုတိုင်ကြားဖို့ရန်နေရတွေအားနည်းနေတယ်တရားဥပဒေစိုးမိုးမှုအပိုင်းမှာမေးခွန်းထုတ်ပြရတဲ့အများကြီးဖြစ်လာပါတယ်တရားဥပဒေစိုးမိုးမှုမရှိဘူးအပြစ်ပေးခံရမဲ့သူတွေကအပြစ်ကနေကင်းလွတ်နေခြင်းကိုယ်တိုင်ကလူအခွင့်ရေးချိုးဖောက်ဖို့အတွက်တစ်ဖက်တစ်လမ်းကနှီးမျိုးစုံနဲ့အားပေးနေတာဖြစ်ပါတယ်
ဒါမဲ့ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်တဲ့အတွက်မြန်မာနိုင်ငံတွင်းမှာတော့လူခွင့်ရေးအကျိုးလှုံ့ဆော်မှုတွေစတင်လှုံ့ဆော်နေကြပြီဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာတော့လူခွင့်ရေးပညာပေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ Equality မြန်မာညီမျှကြီးမြန်မာမန္တလေးအဖွဲ့ကနေဦးဆောင်ပြီးတော့အပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့အထိမ်းအမှတ်ဖြစ်နေနယ်ပယ်အသီးသီးမှာရှိတဲ့လူခွင့်ရေးတက်ကြွလှုံ့ဆော်သူတွေရဲ့ဆွေးနွေးဝိုင်းနောက်လူခွင့်ရေးမှတ်တမ်းရုပ်ရှင်ပွဲတော်မှာဆုရမှတ်တမ်းဇလန်းတွေပြပွဲစတဲ့အစီအစဉ်တွေကိုမန္တလေးမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာလေလူခွင့်ရေးလှုံ့ဆော်မှုတွေလှုံ့ဆော်သွားဖို့ရှိပြီးတော့ကလေးခွင့်ရေးလှုံ့ဆော်မှုတွေနဲ့ဒီဇင်ဘာလ13ရက်နေ့မှာတော့ပြည်သူ့ရင်ပြည်မှာလူခွင့်ရေးနေ့အထိမ်းအမှတ်ဂီတဖျော်ဖြေပွဲနဲ့လူခွင့်ရေးလှုံ့ဆော်မှုတွေကိုလှုံ့ဆော်ဖို့ရှိတယ်လို့သိရပါတယ်ရှင်
။မဆုမွန်တင်ပြသွားတာပါ။အခုဆက်လက်ပြီးတော့ငញ្ញန်းကြီးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။မြန်မာနိုင်ငံတွင်းကတိုင်းရင်းသားဒေသတချို့မှာလက်နက်ကင်တိုက်ပွဲတွေမရက်သေးတဲ့အတွက်တိုင်းရင်းသားတွေဘက်ကရောမြန်မာစစ်ဘက်ကပါစစ်သားတွေအကြမ်းဆုံးနေဒီနေ့အထိရှိနေပါတယ်။ကိုပီရင်းကတိုင်းဒန်ကြီးကိုအချင်းချင်းလက်နက်ကင်တိုက်ခိုက်နေရတာတွေရပ်ဖို့ဆိုရင်ငញ្ញန်းရေးကိုရှေတန်းတင်ကြမှနှစ်ဖက်စစ်တီအကြဆုံးတွေရက်နိုင်မှာလို့ပြောဆိုမှုတွေဒီရက်ပိုင်းအတွင်းရှေတန်းကိုရောက်လာပါတယ်အပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပ
ါလက်နက်ကင်တိုက်ပွဲတွေမရက်နိုင်သေးတဲ့မြန်မာနိုင်ငံတိုင်းဒန်ဒေသတချို့မှာတိုက်ပွဲတွေအလုံးရက်သွားပြီဆိုရင်စစ်တပ်ဘက်ကတပ်သားတွေကြဆုံးတာရောလက်နက်ကင်တိုင်းဒန်တွေဘက်ကတပ်သားတွေကြဆုံးတာတွေရက်တံဖို့နှစ်ဖက်အင်အားစုတွေကြားအမြင်တွေရှိလာကြတာပါစစ်ပွဲတစ်ခုမှာအနစ်နာဆုံးကအောက်ခြေအဆင့်တပ်သားတွေပဲဖြစ်ပြီးတော့စစ်ပွဲတွေမြ мян ရက်ဆဲပြီးတိုင်းရင်းသားဒေသတွေမှာကြီဖောက်တာတွေရက်ဖို့လိုလားဆုံးကနှစ်ဖက်အောက်ခြေအဆင့်ကပဲညဉ့်ညံ့ရင်းကိုမြ мян လိုချင်နေကြတာဖြစ်တယ်လို့ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းရဲ့မြေဦးအေးနေဝင်းက VOA ကိုအခုလိုပြောပါတယ
်ကိုယ်နိုင်ငံညဉ့်ညံ့ရင်းရသွားတာမျိုးတနက်တန်နေချုပ်ငင်းသွားတာမျိုးကိုဖြစ်စေချင်တာပါပဲအဲ့လိုဖြစ်စေချင်တဲ့ပုံပုံတွေထဲမှာကျွန်တော်တို့တာမန်ရပ်သူရပ်သားတွေလည်းစားရင်စစ်တပ်လို့ပြောမယ်တပ်မတော်သားတွေကညဉ့်ညံ့ရေးအလိုလားဆုံးပါဘာလို့လဲဆိုညဉ့်ညံ့ရေးမရသေးဘူးသူတို့ကအပြန်မခံပြီးတိုက်ပြီးသူတို့ကပြင်းပြမှာဖြစ်တဲ့အတွက်ညဉ့်ညံ့ရင်းမရရှိသေးတဲ့တိုက်ခိုက်မှုတွေရဲ့အရင်ဆုံးခံရတဲ့လူတွေကစစ်သားတွေပါပဲအဲ့တော့နှစ်ဖက်စစ်သားတွေကညဉ့်ညံ့ရင်းကိုအလိုလားဆုံးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျ
တိုင်းဒေသနဲ့နိုင်ငံတွေကြာဆုံးရင်ပြည်သူတွေနဲ့အင်အားစုတွေကဆူတောင်းပေးတာမျိုးဝန်ထဲတာမျိုးပြားလေရှိပေမဲ့စစ်သားတွေကြာဆုံးတဲ့အခါအခုလိုအမတ်တရအထိမ်းအမှတ်တွေလုပ်တာဝန်ထဲတာမျိုးတွေမလုပ်တဲ့အတွက်စစ်တပ်အတိုင်းဝန်ကြားဝန်ထဲမှုတွေရှိတယ်လို့လည်းပြောဆိုကြပါတယ်တပ်မတော်သားကိုယ်စားလှယ်တချို့ဆိုရင်နှစ်ဖက်တိုက်ပွဲတွေအမြန်ရကြဖို့လိုလိုလားလားရှိကြသလိုတိုက်ပွဲမှာစစ်သားတွေကြဆုံးတာမျိုးမလိုလားဘူးလို့ပြောဆိုတာတွေရှိတဲ့အကြောင်းတိုင်းရင်းသားကိုယ်စားလှယ်တဦးဖြစ်တဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်တိုင်းပြည်မှာလက်နက်ကင်တိုက်ပွဲတွေဆင်နေနေတာဟာတိုင်းရင်းသားညီကိုအချင်းချင်းတွေဖြစ်နေတဲ့အတွက်ဒီစစ်ပွဲတွေအတွက်ပေးဆက်ရတဲ့အသက်ခံတာတွေကထိုက်တန်မှုမရှိဘူးလို့သူ့အနေနဲ့ယူဆတဲ့အကြောင်းဦးဖေတန်းကပြောပါတယ
်ဆိုတော့ကျွန်တော်ဒီမှာလိုင်ဇာမှာကြဆုံးသွားတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်ပြီးတော့သူတို့ဒီတမ္မတော်ကိုယ်စားလှယ်တွေပေါ့ဗျာသူတို့နဲ့စာမင်းဆိုင်ရာပြောရင်ကသူတို့တမ္မတော်ကိုယ်စားလှယ်တမ္မတော်ကြီးကြတာတော့ဘယ်သူမှဝမ်းမနေဘူးတဲ့လေကြမှာကြတော့အကုန်လုံးပေါ်ပြီးတော့ဝမ်းနေကြတယ်ပေါ့ဗျာဆူတောင်းကြတယ်ပေါ့အဲ့လိုပြောတော့လေကျွန်တော်လည်းပြောလိုက်ပါတယ်ခင်ဗျားတို့တက်ကကြတယ်ဆိုရင်လည်းဟာလားခင်ဗျားစီရင်ထုတ်ပြန်ပေါ့အဲ့ဒါဆိုရင်ကျွန်တော်တို့ကဝမ်းနေပေးမယ်ဝမ်းနေပါတယ်လို့ဒါကျွန်တော်တိုင်းရင်းသားအချင်းချင်းတိုက်နေရတဲ့တိုက်ပွဲတွေပဲလို့နောက်ဆက်ပြီးတောင်းစုဖို့တောင်းစုဖို့တက်တက်နဲ့ဒီလိုကျင်းလိုက်ရတာလေသူတို့လည်းမတန်ဘူးပြကျွန်တော်တို့ကလည်းတက်မလာပစ်ဆက်ရတာလေဒါမတန်ဘူး
ညီညာရေးဖော်ဆောင်တဲ့နေရာမှာနှစ်ဖက်အဖွဲ့စည်းတွေအနေနဲ့ပ
ที่ไหนเนี่ยได้ด่าเรื่องกูเป็นอยู่ที่ไหนมือเรื่องกางกางลุ่นไหนมีส่วนยิ่งปีนี้ยังไงฮะแล้วมือเดือดรู้แล้วชีเจมาไต่เบอร์เรียมาที่ดอเร่ไต่หน้าเดือดจะชุ่มมาหน้าพัดเดือดเตี้ยเบี้ยวมาชีดอร่ากาแต่เดี๋ยวลูกแต่เมื่อเราได้ยาชีห้องตู้พี่เดออุยมูกาฟิโอเอโกเบี้ยวอะไรแต่ว่าวันจันทร์เนี่ยน้องสุเจดิวน้องสุบ่าแต่ว่าวันจันทร์เนี่ยยังไงเนี่ยเดือดรู้ยังไงมาฮะแล้วแต่ว่าวันจันทร์เนี่ยอุบิโอนี่ยังไงอย
be yuri mianzo loma da ki yao me lule mima yi lila tunda tu tada yamu tinga top ya piyo subare
piwi nyanyi wu no nangyay sifo wang sunu gwari yane tse no o sunu nyi nai epe shabi ro o mianzo yashi nai mu atao ban pisi me apan bu pisi me no lo shamu miu atipu lule lo miene tapay ye emien tapay ye dhora bo ma chikana miu moho pene
နောက်ပိုင်းအမြင်သပေါင်းဆောင်အမြင်ပေါ်မှာအခြေခံတဲ့တိုင်းပြည်နဲ့ပြည်သူလူထုကိုအကျိုးပြုနိုင်မဲ့နော်ငြိမ်းချမ်းရေးလှုပ်ရှားမှုဖြစ်ဖို့လိုတယ်လို့မြင်တယ်ခုဒီသမားခုနှစ်ရဲ့မနေ့ကတော့ချွေးကုံပြားမြောက်ဖက်မှာရှိတဲ့သူရဲကောင်းဘိမ့်မှာခေတ်ဆက်ဆက်တိုက်ပွဲမှာကြက်ဆုံးခဲ့တယ်တိုက်ပွဲဝင်စစ်တီတွေကိုရန်သူဘန်ကိုချတဲ့အခမ်းအနားတရက်ကိုအရက်ဖက်အဖွဲ့တချို့က
ဲ့ဒီနှစ်တစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်မတ်ဒေးသချင်းတွေနဲ့တင်ဆက်ပေးပါမယ်။ဒါကြောင့်ဒီနေ့မှာလေးဗျူတီဆိုထားတဲ့လွမ်းသူအိမ်မက်သချင်းနဲ့ဖျော်ဖြေပေးကြပါရယ်။နားဆင်ပါခင်ဗျာ လေးဖြူဒီဆိုတဲ့လွမ်းသူအိမ်မက်တခြင်းကိုနားဆင်ခဲ့ကြရတာခင်ဗျာနားဆင်ခဲ့ကြရတာပါခင်ဗျာ VOA American တန်ရဲ့တနင်္လာညပိုင်းအစီအစဉ်တွေကိုည7:00နာရီအထိအတန်လွှင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာလိုင်းကျွန်တော်တို့ VOA American တန်ကနေလိုင်းဒိုမီတာ25 32 51တို့ကနေထုတ်လွှင့်ပေးနေပါတယ်စီးပွားရေးဒီအခုဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတတ်တိုင်အောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြရမှာပါသူယုံကြည်ရအစီအစဉ်မှာတော့
မတူညီတဲ့ကွဲပြားမှုရှိတဲ့ခံယူချက်တွေယုံကြည်ချက်တွေသဘောထားတွေကိုဆွေးနွေးညှိနှိုင်းအခြေခံနိုင်တဲ့အရေးချင်းဟာ
ဒေါက်တာဇာနီထွန်းရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါအခုကတော့စီးပွားရေးအစီအစဉ်ကိုအရင်တင်ပြပါစေမြန်မာနိုင်ငံမှာနိုင်ငံခြားကဆက်သွယ်ရေးကုမ္ပဏီနှစ်ခုလာရောက်လုပ်ကိုင်ခွင့်ပြုပြီးတဲ့နောက်ပိုင်းဆက်သွယ်ရေးလုပ်ငန်းတွေကိုပထမဆုံးစတင်လုပ်ကိုင်ခဲ့တဲ့ Oridu ကုမ္ပဏီအနေနဲ့သူတို့ရဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုမြန်မာလူထုနဲ့မိတ်ဆက်ပေးခဲ့တာဆိုရင်အခုဆိုရင်3လကျော်သွားပါပြီ Oridu ကုမ္ပဏီအနေနဲ့လူထုနဲ့စတင်မိတ်ဆက်ခင်ပေးထားခဲ့တဲ့ကတိတွေအတိုင်းဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေကိုအမှန်တကယ်ဆောင်ရွက်ပေးနိုင်ပါပြီလားဘလို့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လဲဆိုတာကို Oridu ကုမ္ပဏီရဲ့လူထုဆက်ဆံရေးမန်နေဂျာဒေါ်တိရိကြညိုကို VOA 1 Dollar ကိုဇော်ဝင်းလိုင်ကမေးမြန်းပြီးအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ
် Oridu စပြီးတော့ launch လုပ်တာဆိုလို့ရှိရင်အခု3လပြည့်ခဲ့ပြီပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့အခု Oridu launch မလုပ်ခင်မှာကြားခဲ့ရတာက Oridu ပြောခဲ့တဲ့ဘောပေါ့ပြောဆိုမှုတွေကဒီအတန်ကြည်လင်နှုံးနဲ့ပတ်သက်ပြီးတော့အိမ်ထဲမှာလည်းကြားရမယ်အိမ်ပြင်မှာလည်းပဲနေရာတော့ကြည်လင်ပြတ်သားစွာကြားရမှာပေါ့နော်ဟိုတချို့ကြားတဲ့နေရာတွေမှာအခုဟိုဘောပေါ့တုံဆွဲတဲ့သူတွေရှာပြန်ကြားတာကြားတဲ့နေရာတွေမှာကြည်ကြည်လင်လင်ကြားရတယ်ဒါပေမဲ့ခဏခဏပြုတ်ကြတယ်ဆိုတော့အတန်တွေကြားနေရတယ်အဲ့ဒါဘာကြောင့်ဖြစ်တာပါလဲ
ဟုတ်ကဲ့အင်းကျွန်တော်တို့ဟိုဒီဟိုတုံးဆက်သူမိဘပြည်သူတွေနဲ့နိုင်ငံတော်အစိုးရကိုကတိပေးထားတဲ့အတိုင်းကျွန်တော်တို့ Urdu ကနေပြီးတော့မြန်မာနိုင်ငံကိုကြည်လင်ပြသတဲ့ဒီ Crystal Clear Voice ခေါ်တဲ့ကြည်လင်အင်တာနက်ကြည်လင်ပြသတဲ့အသံနဲ့မြန်နှုန်းဖြင့် Internet ကိုမိဘပြည်သူတွေကိုယူဆောင်ပေးပါမယ်လို့ကတိကပြုထားပါတယ်ပြထားတဲ့အတိုင်းပဲလုံခဲ့တဲ့3လလောက်ကနေစပြီးတော့ကျွန်တော်တို့ဝန်ဆောင်မှုတွေကိုစတင်ခဲ့ပါတယ်ဆိုတော့ဟိုကျွန်တော်တို့ရဲ့ဒီ Mobile ဆက်သွယ်ရေးစနစ်ကကမ္ဘာအစ်စ်မီဟို 3G အစ်စ်မြင့် 3G စနစ်လို့ခေါ်ပါရရှင် 3G it's simian 3G စနစ်ကဒီ 4G ရောက်ဖို့အတွက်နည်းနည်းလေးပဲလိုတော့တယ်အဲ့တော့ကိုယ့်ရဲ့သဘောတဘာဝကိုကျွန်မပြောပြရမယ်ဆိုလို့ရှိရင်ဒီတိုင်ဥပမာဒီမြို့နယ်တစ်ခုနဲ့တစ်ခုအားမို့မြို့နယ်အကြီးတစ်ခုအတွင်းမှာတိုင်နေထောင်ပြီးရဲ့အခါမှာဒီတိုင်နေပေါ်မှာဆက်သွယ်ဒီကိုယ့်ရဲ့ထိတ်ဆက်တဲ့ပစ္စည်းတွေထိတ်လိုက်ကြပြီဆိုတော့အဲ့ဒါဆိုလို့ရှိရင်ကိုယ့်ရဲ့ဖြန့်လိုက်တာလည်းတပြိုင်နဲ့သူကကိုယ့်ရဲ့သဘောတဘာဝကိုယ်ရဲ့နှစ်ခု overlap တစ်ခုနဲ့တစ်ခုထိဆက်နေပြီဆိုလို့ရှိရင်အဲ့မှာသုံးဆွဲသူပမာဏတဖြည်းဖြည်းနဲ့များလာလို့ရှိရင်သူရဲ့ကိုယ်ရဲ့သဘောဝါဒီ cell ရဲ့သဘောဝါကျုံသွားတတ်တယ်ရှင်ကျုံသွားလို့ရှိရင်သူအလဲကောင်မှာ gap ပေါ်လာတယ်ကျမတို့ကအဲ့ဒါကိုတောက်လျှောက်မျက်ခြေမပြတ်ကြည့်နေရတယ်လူဦးရေတိတ်သီးစများတဲ့နေရာတွေမှာတဖြည်းဖြည်းနဲ့ကျမတို့ကိုယ်ရဲ့ကို redo ကိုတုံးလာတဲ့လူများလာလေများလာလေသူ့ရဲ့ 3G cell သဘောဝါနေကျုံသွားတတ်တယ်ကျုံသွားတဲ့အခါမှာကျမတို့မျက်ခြေမပြတ် site စောင့်ကြည့်နေတဲ့တခါမှာဒီကွက်လက်လက်နေတဲ့ကွက်လက်နေရာကိုတွေ့လာရတယ်။အဲဒီခါမှာဘယ်နာလေးမှကိုတိုင်ထောင်လို့ရမလဲ။အဆောက်အအမြင့်နေရှိလား။အဲဒီအဆောက်အအမြင့်နေပုံမှာတိုင်ထောင်လို့ရမလား။ဘယ်နာလေးမှလူတွေအတွက်သုံးဆွဲဖို့အလွယ်ကူလို့ရှိမလဲဆိုတော့တခါကျမတို့ရဲ့ဒီ technology technical team ကနေပြီးတော့ဒီနောက်ပြီးကျမတို့ငှားထားတဲ့ tower company ကနေတဆင့်မြေနေရာရှာပြန်အောင်မြေနေရာရှာပြီးတော့ဒီမြေနေရာတွေ့ပြီဆိုတာနဲ့တက်ဆိုင်ရာဒီမြေပိုင်းကမြေကဒီပုတ်ကလေးကပိုင်းမြေလားဒါမှမဟုတ်အဆောက်အုံကဘယ်သူပိုင်းနဲ့အဆောက်အုံလဲဘယ်လိုသွားပြီးတော့ညှိနှိုင်းအောင်အဲ့အိမ်မှာကျမတို့ဒီ legal team နေပါလာပြီဒီဟိုဒီ ကိုရဲ့ဒီနောက်အသက်တစ်ခုဖြန့်ကျက်မဲ့လုပ်ငန်းဆောင်ရွက်ပုံအစဉ်အဆက်အဲ့လိုရှိပါတယ်။အဲ့မှာမှဒီမြေပိုင်ရှင်တို့မဟုတ်တိုက်ပိုင်ရှင်နဲ့သဘောတူညီမှုတွေရသွားပြီးဇာတ်ကြိုးစားတဲ့နေပြီးပြီဆိုတာနဲ့တခါလဲတာဝါတိုင်းစောက်ဖို့ကိစ္စတွေစတင်ရပါတယ်။အဲ့လိုစတင်တဲ့အခါမှာလဲခုနလိုမျိုးအစဉ်အဆက်ကမျိုးနေရနေတစင်သွားမယ်ပြီးလို့ရှိရင်စောက်အိုဟိုဒီဒီ YCDC ဆိုလဲ YCDC ဒီဒီစီပင်သားပါလာမယ်အဲ့ရနေစောက်လို့ခွင့်ပါမစ်ဒီအစဉ်အဆက်ပါလာမယ်နောက်ဒီစာရွက်စာရမ်းဒီလောက်ထူရဲစာရွက်စာရမ်းတွေဒီဒီတာဝါရန် blueprint ကအစဘယ်လိုစောက်မှာလဲပြီးတော့သဘောတူညီမှုတွေရပြီလားနောက်ဒီဟိုစောက်လို့ရပါမစ်တွေပါလာမယ်နောက်ပြီးတော့ company registration တွေပါလာမယ်အဲ့လောက်ထူတဲ့အစဉ်ရှိတဲ့ဒီဒီ paper တွေနဲ့ပဲတစင်သွားပါတယ
်ဆိုတော့အခုလိုမျိုးဒီတာဝါရိုင်းနေဟိုစောက်တဲ့အထိဖြစ်သွားအောင်ပေါ့နော်အခု gap တွေရှိတယ်အဲ့ဒီဟာတွေလိုက်ပြီးတော့ဖြည့်ဆည်းဖို့အတွက်ဘောဟိုဘောဝန်ဆောင်မှုပို့ပြီးတော့ကောင်းအောင်လှုပ်ဆောင်ပေးဖို့အတွက်ကဒီမြို့နေရာနေစင်တက်ဆန်ရအောင်လို့ရှောင်းရတယ်ဆိုတော့အဲ့ဒီဟာကြီးကလုပ်ငန်းစီနေကြာမနေဘူးလားအဲ့တဲ့မြန်တဲ့နီလန်းမရှိနိုင်ဘူးလား
ဟိုကျွန်တော်လောက်ခစားတော့ဒီဥစ္စာကလေဟိုနီလန်းကိုကိုကနေလုံရင်းနဲ့တင်သွားတာဆိုတော့လေအဲ့တော့ကလောက်ခစားတော့ကနည်းနည်းလေးကြာတယ်နောက်ပြီးတော့ဟိုဟိုဒီအဖုတ်တစ်ကလေးတွေရှိတယ်မချုံးမွေဘူးပေါ့နော်အခုကျတော့အဲ့ဒီလုပ်ငန်းစီအကုန်လုံးကလုံရိုးလုံစင်ဖြစ်သွားပြီနောက်ပြီးတော့တက်ဆိုင်ရာနေမြေတွေကနေပြီးတော့ရာဝတာပဲဖြစ်ဖြစ်မာဝတာပဲဖြစ်ဖြစ်ဒီ authority တွေကလည်းဘာလို့လဲဆိုသူတို့လည်း service ကောင်းအောင်သုံးနေတာသူတို့ကိုနိုင်ကိုကလည်း Uru SIM card သုံးနေတယ်အတန်ခေါ်ရတာလည်းအရန်ကြည်လည်းနဲ့ဒီကျွန်တော်တို့စပြီးတော့ launch စာယူမိတ်ဆက်တဲ့ကာလမှာအရန်ကြည်နေတဲ့ internet ကတအားမြင်နေဆိုတော့အဲ့ဒီ experience ကိုရပြီတဖြည်းဖြည်းနဲ့ sell တွေကျုံသွားတဲ့ခါမှာနေသွားတဲ့ experience ကိုသူတို့မခံစားချင်အဲ့တော့သူတို့ကိုနိုင်ကိုကအားတက်တရောဝင်ပြီးတော့ကူပြီးတော့လုပ်ပေးတဲ့အတွက်ကြောင့်မလို့အရင်ဆုံးစစပိုင်ချင်းလုပ်တုံးက process တဲ့ process အဆင့်နေအဆင့်နေရှိပေမဲ့လည်းတော်တော်များများစံကြုံမွေ
ဘလောက်လောက်များရှိတယ်လို့ပြောလို့ရမှာအချိန်အတိုင်းတာရဆိုရင်စပြီးတော့လျှောက်လာတင်တဲ့အချိန်ကစပြီးတော့တန်ဆောက်ပြီးတဲ့အချိန်ထိပေါ့နော
်အဲအဲ့ဒါတစ်မျိုးနဲ့မတူဘူးပေါ့ကွယ်အဲ့နောက်ပြီးတော့ဟိုရက်ွက်နေပြည်သူလူထုကနေပြီးတော့လဲပူပေါင်းပေးတဲ့အခါတွေရှိတယ်။အဲနောက်ပြီးတော့ဟိုဖုန်းတော်ကြီးចောင်းနေတောင်မှပူပေါင်းပြီးတော့ဟိုဒီမြန်ဆန်အောင်လို့ဟိုဒီဒီတာဝါတိုင်းကိစ္စတွေနောက်ပြီးဒီဘာလို့လဲဆိုတော့ရလာတဲ့အခါမှာသူတို့အနီးနားတော်ကမှကိုရင်အရန်ကောင်းတဲ့အခါမှာဖြစ်လာမဲ့ရလာမဲ့ဝန်ဆောင်မှုတွေအကျိုးကျေးဇူးကိုစော်ရီးရမြင်ထားပြီးနောက်ပြီးတော့အတွေ့အကြုံလဲဘလောက်ကောင်းတဲ့အင်တာနက်ကိုအတွေ့အကြုံရှိထားပြီးဆိုတော့လောက်ရတာတော်တော်မြန်မြန်ဆန်ဆန်ရှိပါတယ်အဲ့တော့တစ်ခုနဲ့တစ်ခုတော့မတူမျိုးတစ်မျိုးနဲ့တစ်မျိုးနဲ့နောက်ပြီးတော့နယ်ရီမှာဆိုလဲတစ်မျိုးနဲ့တစ်မျိုးနဲ့မတူတဲ့ချက်လက်လေးတော့ရှိရတယ
်။ UDU အနေနဲ့ရန်ကုန်တစ်မျိုးလုံးဒီဝန်ဆောင်မှုလုပ်ငန်းတွေအပြည့်အဝပေးနိုင်အောင်ပေါ့ရန်ကုန်ဒီစီမင်းသားနယ်မြေတဝန်းလုံးကြီးကိုပေးနိုင်အောင်ဆိုရင်ဘယ်လောက်အချိန်ယူရအောင်မထင်တယ်လဲ
။အခုကိုကျမတို့ရင်လာကလှုပ်ထားတဲ့ဟို press conference အရာဆိုရင်ကျမတို့အနေနဲ့ဒီ area coverage ရန်ကုန် area နယ်နိမိတ်ရဲ့ coverage 95% ခန့်တော့ဝန်းချုံပြီးဖြစ်ပါတယ်။ဆိုတော့အဲ့ဒီ95ရာရာဂိုင်နှုံးမှာကျမတို့ဟိုရွှေကုံဖျားတောင်ဘက်မုတ်အနီးနားတဝိုက်မှာလိုသေးတယ်နည်းနည်းအဲနောက်ပြီးတော့ဒီပါရမီလန်းဘက်မှာဒီမီကာစာကိုဘက်ကိုသွားတဲ့ပါရမီဒီကပိုင်းပြားလန်းကိုထိမဲ့ပါရမီလန်းဘက်မှာနည်းနည်းလိုသေးတယ်နောက်ပြီးတော့တာကေတာဘက်မှာအရင်တစ်ဘက်ကတော့လိုနေတဲ့ဥစ္စာကိုတိုင်းထပ်ပြီးတော့ထောင်လိုက်ပြီးဆိုတော့ဒီပြီးခဲ့တဲ့တစ်ဘက်ထဲမှာကိုပဲရန်ကုန်မြို့မှာ area တော်တော်များများက cover ဖြစ်နေပါပြီအဲ့တော့ဟိုဒီနောက်ပြီးတော့အင်းရကန်တောက်လျှောက်လဲကျမတို့ဒီ coverage ကိုထိခြားကောင်းအောင်လို့လုပ်နေတယ်နောက်ပြီးတော့ဟိုရွှေတောင်ကြားဆိုရင်လုံခဲ့တဲ့နှစ်ဘက်ကရသွားပြီဒီတော့မရဘူးပေါ့နော်အဲ့ဆိုအဲ့လိုမျိုးဟိုနေရာတွေလက်ရှားတာတဖြည်းဖြည်းနဲ့လွဲလာပါတယ်။ဆိုတော့ဒီမိဘပြည်သူလူနေအနေနဲ့ကလည်းပူပေါင်းပါဝင်ပေးလာတာတွေရှိလာတာ။ဟုတ်ကဲ့
။ဆိုတော့95ရာခိုင်နှုန်းဆိုတာကဒါနှစ်ခုဖုန်းတယ်လီဖုန်းလိုင်းရဲ့အင်တာနက်ကနှစ်ခုစလုံးတွဲပြီးတော့သွားတဲ့တော့လား
။ဟုတ်ကဲ့ဟုတ်ပါတယ်ဟုတ်ပါတယ
်။ဟုတ်ကဲ့။ဟုတ်တယ်ကျေးဇူးများကြီးတင်ပါတ
ယ်။ဟုတ်ကျမကျေးဇူးတင်ပါတယ
်။ကိုဇော်ဝင်းလိုင်းတင်ဆက်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြကြရတာခင်ဗျာ။
ရန်ကုန်မြို့ပြင်ကတိုးချဲ့မြို့တစ်တွေကိုစနစ်တကျစီမံကိန်းဆွဲပြီးအကွက်ချစီစဉ်ကြခြင်းမရှိတဲ့အတွက်လူနေနေတယ်သွာလာရေးခက်ခဲတယ်အိမ်စည်းတွေမလိုအပ်ဖက်အဆမတန်ကြီးမားနေတယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ်လူဦးရေတန်းပေါင်းများစွာနေထိုင်တဲ့မြန်မာနိုင်ငံရဲ့ကြက်သေးဆောင်ရန်ကုန်မြို့ကြီးနိုင်ငံတကာအဆင့်မီဖြစ်အောင်မြို့နေလူထုအတွက်အဆင်ပြေချောမွေ့အောင်ဘလို့လှုပ်ဆောင်သင့်ပါတယ်ဆိုတာတွေကိုအခုလာမယ့်အင်္ဂါညဒက်ရက်လလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923829554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေခင်ဗျာ
။အင်္ဂါတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါမယ်။ Bluetooth နဲ့ Wi-Fi ဆိုတဲ့ကျိုးမဲ့နည်းပညာနှစ်ခုအကြောင်းကိုမဆုမြတ်မုံကတင်ဆက်ထားပါရစေ။
smart လက်ကင်ဖုန်းတွေ tablet computer တွေကိုတစ်ခုတည်းတစ်ခုပို့ပြီးတော့စမ်းသစ်အောင်တီထွင်နေကြတဲ့နေရာမှာဒီပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာကျိုးမဲ့ဆက်သွယ်နိုင်မဲ့နည်းစနစ်တွေရဲ့အခန့်အားလည်းတော်တော်လေးအရေးပါလာပြီကိုသားညုံရဲ့
ဟုတ်တယ်ဗျအခုဆိုလို့ရှိရင်တချင်းသာတိုးကျယ်လောက်တာကစပြီးတော့အိမ်တကာတော့ခတ်တာဆုံး smart ဖုန်းတွေသုံးပြီးတော့လုံနေကြပြီဆိုတော့အဲ့ဒီပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာဆက်သွယ်နိုင်မှုကလည်းအရေးကြီးပြီဗျအ
ဲ့လိုမျိုး smart device ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာဆက်သွယ်တာကိုနည်းပညာအသုံးအနှုန်းနဲ့ပြောရင်တော့ pairing လုပ်တယ်လို့ပြောပါတယ်အဲ့ဒီလိုမျိုး pairing လို့ကျိုးမဲ့ဆက်သွယ်နိုင်ဖို့အဓိကသုံးနေကြတဲ့ကျိုးမဲ့ဆက်သွယ်စနစ်ကတော့လောလောဆယ်မှာကြဲကြဲပြန့်ပြန့်သုံးနေကြတာကတော့နှစ်ခုရှိပါတယ် Bluetooth စနစ်နဲ့ Wi-Fi စနစ်ပါအခုခေတ်မှာတော့ကွန်ပျူတာသုံးနေတဲ့သူလက်ကင်ဖုန်းရှိကြတဲ့သူတိုင်း Wi-Fi နဲ့ Bluetooth ဆိုတာကိုအကျွမ်းဝင်နေကြမှာထင်ပါတယ
်လက်ကင် mobile phone ကင်သူတချို့သုံးကြတဲ့ဒီကျိုးမပါတဲ့နှက်တွေမြန်မာပြည်မှာတော့ hand free လို့ခေါ်ကြတဲ့ဆက်တွေဆိုရင် Bluetooth စနစ်နဲ့ဆက်ထားတာပါနောက်ကားမောင်းနေတဲ့ဖုန်းကိုလက်ကနေပြီးတော့မကင်ပဲပြောလို့ရအောင်ကားစပီကာနဲ့ချိတ်ဆက်ထားတာဆိုရင်လည်း Bluetooth စနစ်ကိုပဲသုံးထားတာပ
ါအခုနောက်ပိုင်းထွက်လာတဲ့လက်ကင် mobile phone တွေကိုမှအသုံးဆောင်လို့ဝတ်လို့ရတဲ့နောက်ဆုံးပေါ် gadget ပစ္စည်းတွေကပို့ပြီးတော့ဆန်းလာတဲ့တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်ဖို့ကိုပို့ပြီးတော့အသားပေးလာကြတော့ Bluetooth ရော Wi-Fi ရောကဓာတ်အားကိုအများကြီးပို့ပြီးတော့တက်တာစီတဲ့ Bluetooth Smart နဲ့ Wi-Fi Direct ဆိုပြီးတော့ကျိုးမဲ့ဆက်သွယ်ရေးနည်းစနစ်နှစ်ခုကိုထွင်လာတယ်လေ
Bluetooth ရဲ့အခန်းကဏ္ဍကအရင်ကလိုမဟုတ်တော့ပါဘူး။နေရာတိုင်းမှာ Bluetooth ကိုအခုစပြီးတော့တွေ့နေကြပါပြီ။တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်သွယ်နေကြကဘာကြီးမှာ Bluetooth Smart ကိုအားလုံးကသုံးနေကြပါပြီလို့ Bluetooth အုပ်စုပြောခွင့်ရသူ Suki Jawanda ကပြောတာကို New York Times ရဲ့နည်းပညာဆောင်မတစ်ခုမှာကိုးကားရေးထားပါတယ်
။ဒီ2010ရေကစပြီးတော့ Bluetooth Smart ကိုသုံးနေကြတာပါ။အရင်ပုံမှန် Bluetooth တက်အများကြီးပို့ပြီးတော့မြန်နေ။နောက်ဆက်တွေတစ်ခုနဲ့တစ်ခုချိတ်ဆက်တဲ့နေရာမှာလည်းအရင်လိုမျိုးဒီပစ္စည်းရဲ့ setting ကနေပြီးတော့တွားပြီးတော့ချိတ်ဆရာမလိုတော့ပါဘူး။သူ့ရဲ့ application တက်တက် download လုပ်ထားလို့ရှိရင်လွယ်လွယ်ကူကူပဲနောက် Bluetooth Smart ပါတဲ့ဆက်တစ်ခုနဲ့ကျိုးမဲ့ချိတ်ဆက်နိုင်ပါတယ်။
နှလုံးခုန်လုံးတိုင်းနိုင်တဲ့ smart watch နိုင်နဲ့ဆက်ထားတဲ့ android phone တွေမှာ bluetooth smart ကိုသုံးထားကြတာပါလူတွေအချိန်ကုန်တက်တာအလုတ်ရှုပ်တက်တာအောင်ထွင်ထားတဲ့ smart ပစ္စည်းအတော်များများမှာ bluetooth smart ကြိုးမဲ့ဆက်သွယ်နည်းစနစ်ကိုသုံးလာကြပြီလို့ပြောရမယ်ဗျ
တခုတော့ရှိရကိုသားညုံရဲ့ဒီ bluetooth smart ရဲ့အားနည်းချက်ကသူကအကွာအဝေးနည်းနည်းအတွင်းမှာပဲချိတ်ဆက်လို့ရတယ်ရှင်ပေ90ကနေပြီးတော့ပေ150တကယ်လို့ကြားမှာနယံတို့ဘာတို့ဒီအတားဆီးတွေမရှိမနေဘူးဆိုလို့ရှိရင်ပေ300လောက်အတွင်းမှာပဲရှိနေတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်နိုင်မှာပါ
။နောက်ပြီးတော့ဒီ Bluetooth Smart နဲ့ပတ်သက်လို့လူညိုရေးပိုင်းဟာကွက်တချို့ရှိနေရဆိုပြီးတော့ပြောတာတွေလည်းထွက်လာသေးတယ်မဟုတ်လားဗျ။ Bluetooth အတောင်ရှိသူတွေကတော့အဲ့ဒါကိုလက်မခံပါဘူး။သူတို့ရဲ့နီးစနစ်ကသိတ်ကိုလုံခြုံတယ်စိတ်ချရပါတယ်လို့ပြောပါတယ်
။လုံခြုံရင်းနဲ့ပတ်သက်လို့ပို့ပြီးတော့စိတ်ချရတယ်။ဟိုဘက်ဒီဘက်ကအချက်အလက်တွေကိုမြ мян ပို့ပြီးတော့မှအပြန်အလှန်ပို့ပေးနိုင်တဲ့ဆက်သွယ်နိုင်တဲ့ Bluetooth Smart ရဲ့ပြိုင်ဘက်ကတော့ Wi-Fi Direct ပါ။အရှင်ရိုးရိုး Wi-Fi သုံးထားတဲ့ပစ္စည်းတွေဆိုရင်တစ်ခုနဲ့တစ်ခုချိတ်ဆက်ချင်လို့ရှိရင် Internet ချိတ်ထားတဲ့ router ကနေပြီးတော့တဆင့်သွားပြီးတော့ကျိုးမဲ့ဆက်သွယ်ခဲ့ကြရတာမလား Wi-Fi Direct ကကြတော့ဂျားခံ router မလိုတော့ပါဘူး Wi-Fi Direct နီးစနစ်သုံးထားတဲ့ပစ္စည်းတွေကြားမှာဓာတ်ရိုက်ကျိုးမဲ့ဆက်သွယ်နိုင်တယ်လေ
လွယ်လွယ်နားလည်အောင်ပြောရရင်တော့ Wi-Fi Direct က Wi-Fi ကျိုးမဲ့ဆက်သွယ်ပြီးတာပါပဲဒါပေမဲ့ Internet ကနေတဆင့်ချိတ်ဆက်စရာမလိုတော့တာပါWi-Fi Direct ကင်မရာနဲ့ရိုက်ထားတဲ့ဓာတ်ပုံတွေကို Wi-Fi Direct လက်ကင်ဖုန်းကိုဓာတ်ရိုက်လှမ်းပို့လို့ရတယ်။ Wi-Fi Direct လက်ကင် mobile phone တွေကချက်လက်တွေကို Wi-Fi Direct printer မှာဓာတ်ရိုက်လှမ်းပြီးတော့ print out လုပ်လို့ရတာမျိုးပါ
။ Wi-Fi Direct ကျိုးမဲ့ဆက်သွယ်နည်းကိုသုံးထားတဲ့ပစ္စည်းတွေကအနည်းအနားမှာတခြားဘယ်လိုမျိုး Wi-Fi Direct ပစ္စည်းတွေရှိနေတယ်ဆိုတာကိုလည်းသိအောင်လှုပ်ထားပေးပါရယ်။ Google ရဲ့ Android လက်ကင်ဖုန်းတွေမှာဆိုရင်ဒီ Android 4 ကစပြီးတော့မှ Wi-Fi Direct စနစ်ကိုသုံးထားပါရယ်။တကယ်ဒီ Samsung ကတော့သူ့ရဲ့ Galaxy 2မှာတည်းက Wi-Fi Direct ကိုထည့်ထားတာပါ iPhone ဆိုလို့ရှိရင်လည်း 5S ထဲကပါတယ်နောက် HTC LG Sony တို့ကလည်းသူ့ရဲ့နောက်ပိုင်းထုတ်တဲ့ဒီ smartphone တွေမှာ Wi-Fi Direct ကျိုးမဲ့ဆက်သွယ်ချိတ်ဆက်နိုင်တဲ့စနစ်တွေကိုတတ်ထားကြတာတွေ့ရမှာပ
ါ Wi-Fi Direct က device တွေတစ်ခုနဲ့တစ်ခုကြားမှာဓာတ်ရိုက်ချိတ်ဆက်လို့ရသွားတယ် Bluetooth Smart လို့လည်းအကွာအဝေးအကန့်အသတ်မရှိဘူးဆိုတာကအားသာချက်လို့ပြောနိုင်ပါတယ်ဒါပေမဲ့ Bluetooth Smart ကကြာပြန်တော့ Wi-Fi Direct Tech ကိုဈေးကအများကြီးပို့ပြီးတော့တက်တာသွားပြန်ရောဗျ
။ဘ ဘလိုပဲဖြစ်ဖြစ်ဒီလူတွေအချို့အတွက်ပေါ့လေ electronic gadget ပစ္စည်းတွေတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်အသုံးပြုနိုင်မဲ့ဤပညာတွေထွင်နေကြအောင်မှာပဲဆိုတော့ New York Times သတင်းစာကြီးရဲ့ဤပညာဆောင်းပါးထဲမှာပြောထားသလိုပဲ Wi-Fi Direct ပဲဖြစ်ဖြစ် Bluetooth Smart ပဲဖြစ်ဖြစ်ကြိုးမဲ့ဆက်သွယ်နိုင်တဲ့ဤစနစ်တွေထည့်ထားတဲ့ပစ္စည်းတွေကတော့လူတွေစီမှာပို့ပြီးတော့များလာဖို့ပဲရှိနေပါလိမ့်ရှင်
မဆုမြတ်မွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်လက်ပြီးတက်တန့်ရောင်သတင်းလွှာကိုတင်ပြပေးပါမယ်။မအေးတန်နာကျော်ကတင်ဆက်ထားပါတယ်။
အလုံးစိတ်လက်ပြရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောက်မှာတော့လန်ဒန်မှာကျင်းပတဲ့ Victoria's Secret Fashion Show နဲ့ဟောင်ကောင်ကမမာ K-pop ဂီတအစုချင်းမြင်ပွဲဒီလိုမျိုးစုချင်းမြင်ပွဲတွေနဲ့အတူကွာဒလာကထင်ရှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားပါမVictoria's Secret Fashion Show ကို American ပြည်အောင်စုပြင်ပမှာပထမဦးဆုံးကျင်းပတဲ့ပွဲအဖြစ်နဲ့ဒီနှစ်တော့လန်ဒန်မြို့တော်မှာဒီဇင်ဘာလ2ရက်နေ့ကကျင်းပခဲ့ပါတယ်။ကမ္ဘာကျော် Pop အဆိုတော်မှလေး Taylor Swift နဲ့ Black Thought အဆိုတော်မှလေး Ariana Grande တို့ပါဝင်ပြီးတော့လည်းဖျော်ဖြေခဲ့ကြပါတယ်။ကမ္ဘာမှာအာရုံအစိုက်ခံရသောအမျိုးသမီးအတွင်းငယ်အင်ကြီးပေါင်းတွေတွေဝစ်ဆင်ပြီးတော့ Fashion Catwalk အရှောင်လမ်းမှာ Victoria's Secret နာမည်မယ်တွေဖြစ်တဲ့Adriana Lima, Alessandra Ambrosio နဲ့ Bahati Panslu တို့ကိုဟန်ကြွားကြွားရွရွနဲ့လမ်းလျှောက်ဟန်ပြတော့ Ashirin နဲ့ Hozier တို့ကလည်းတချင်နောက်ခံဆိုပေးခဲ့ကြပါတယ်။ဒီပွဲကိုရုပ်ရှင်နဲ့ဂီတလောကကနာမည်ကြီးတွေလည်းလာကြည့်တာတွေ့ရပါတယ်။ One Direction အဖွဲ့တွေက Liam Payne ကသူရဲ့ချစ်သူ Sophia Smith ကိုကော်စော့ပန်းရံခင်ခန်းနာဖြစ်တဲ့ Victoria's Secret Shows ကိုခေါ်လာခဲ့ပါတယ်။One Direction ကပင်ကသူ့ရဲ့ကောင်မလေးကိုဒီလိုမျိုး Victoria's Secret ပွဲမျိုးကိုခေါ်လာပြီးတော့အစ်မောင်ကကောင်မလေးတွေကိုတေချာမကြည့်ခဲ့ရဘူးလို့ခန့်နော်လေးပြောသွားပါတယ
် Well, we had a little argument about it but I think I'll go and enjoy it
ပွဲမကြည့်ပဲနဲ့မျက်စိပိတ်ပြီးတော့ထိုင်နေရတယ်လို့ One Direction ဖွဲ့တွေက Liam Payne ကပြောသွားတာပါပြီးတော့သူဒီပွဲကိုလာတာကိုလည်းတခြား One Direction ဖွဲ့သားတွေလည်းသိကြပါဘူးတဲ့အလုပ်ပြင်ရင်အဲ့ဒီကောင်လေးကိုပြန်ပြောပြောပြစရာတွေအများကြီးရှိသွားပြီလို့ပြောသွားပါတယ်Victoria's Secret နာမည်မယ်တွေကအတွင်းငယ်လှလှတွေနဲ့တောင်မဲ့အကြီးကြီးတွေတက်ပြီးတော့ fashion ရှောက်ပြတာမလို့လဲ Victoria's Secret show ကတခြား show တွေထက်ကိုနာမည်ကြီးပြီးတော့သူတို့ရဲ့ကုန်ပစ္စည်းကိုလည်းပို့ပြီးအာရုံစိုက်မိစေပါတယ်။ဒီလိုမျိုး fashion ပွဲမျိုးကျင်းပတာမျိုးအပအဝင်သူတို့ပစ္စည်းအသုံးဆောင်တွေကိုကျင်ညာတဲ့အခမ်းအနားတွေကျင်းပလို့လဲအခုနှစ်ပိုင်းတွေအတွင်းမှာကမ္ဘာမှာအကြီးဆုံးအတွင်းငယ်ထုတ်လုပ်တဲ့ကုမ္ပဏီတစ်ခုဖြစ်နေနေရာယူလာနိုင်တာဖြစ်ပါတယ်။ဒီ fashion show ကိုနိုင်ငံပေါင်း200နီးပါးမှာရုပ်မြင်သံကြားကနေထုတ်လွှင့်ကြသမှာပါဒီ show ကိုကြည့်ကျင်တဲ့ဆိုရင်တော့ဒီဇင်ဘာလ9ရက် American ပြည်အောင်စုအရှိန်စံတော်ချိန်ည10နာရီမှာ CBS ရုပ်သံကနေပြသမှာဖြစ်ပါရဲ့ရှင
် Performance Female
E-Tenship Emnation Music Awards
ဟောင်ကောင်မှာတော့ဒီဇင်ဘာလ3ရက်နေ့ကပဲအမေအရှာဂီတာဆုချင်းမြင်ပွဲကျင်းပခဲ့ပြီးတော့အဲ့ဒီမှာအမေရိကန်အဆိုတော်ဂျွန်လက်ဂျန်ကအကြိုက်ဆုံးနိုင်ငံတကာအနုပညာရှင်ဆုရရှိသွားပါတယ်။ K-pop ပြည်ကလေးမှာအကြီးဆုံးပွဲတစ်ခုဖြစ်တဲ့မာမာဒီဆုချင်းမြင်ပွဲကိုတက်ရောက်လာကြတဲ့ပရိသတ်တွေအတွက် Grammy 9ချိန်ဆုရှင်ဂျွန်လက်ဂျန်ကသူ့ရဲ့နာမည်ကျော် All of Me ဆိုတဲ့တချင်နဲ့ဖျော်ဖြေခဲ့ပါတယ်
။ This is my first time here at these awards and I'm so honored to bebe awarded this special award as an international artist.
အရင်ကျေးဇူးတင်ပါတယ်အခု Amnet Asia ဂီတဆုချင်းမြင်ပွဲမှာဆုရရှိတာတကယ့်ကိုဂုဏ်ယူပါတယ်ဗျာ။ဒီဆုပွဲကိုရောက်လာရတာအခုပထမဆုံးအချိန်ဖြစ်ပြီးတော့ဒီအထူးဆုဖြစ်တဲ့နိုင်ငံတကာအနုပညာရှင်ဆုရရှိလို့အရန်ကိုဂုဏ်ယူရတာပါ။ကျွန်တော်က American မျိုးငယ်လေးတစ်ခုကလာတာပါ။ဂီတနဲ့အသက်မွေးခွင့်ရဖို့အတွက်တစ်ချိန်လုံးအိမ်မက်မက်နေခဲ့ရပါတယ်။ဒါမဲ့အခုလိုဂီတကြောင့်ပဲကမ္ဘာနေရာအနှံ့ပြားကိုရောက်ရလိမ့်မယ်လို့တော့စိတ်ထဲမှာတခါမှတွေးမထားမိပါဘူး။အာရှတိုက်သားတွေကျွန်တော်ကိုအားပေးတယ်ဆိုတာသိကိုဝမ်းသာရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။ခင်ဗျားတို့အစိတ်မရှိဘူးဆိုရင်တော့ကျွန်တော်သချင်းတစ်ခေါက်လောက်ဆိုပြပါရစေလို့ပြောသွားခဲ့ပါတယ်။ကိုရီးယားဆိုတော့အသက်22နှစ်အရွယ်ကောင်မလေးအာယူကတော့အကောင်းဆုံးအမျိုးသမီးအဆိုရှင်ဆုနဲ့2014အတွက်လူကြိုက်အများဆုံးအဆိုရှင်ဆုရရှိသွားပြီးတော့ K-pop အမျိုးသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Big Bang အဖွဲ့တွေကတေးရန်ကတော့အကောင်းဆုံးအမျိုးသားအဆိုရှင်ဆုရရှိသွားတာပါ Overdose ဆိုတဲ့ Day Album နဲ့ တောင်ကိုရီးယားနဲ့တရုတ်အမျိုးသားလေးတွေပါဝင်ထားတဲ့အဖွဲ့အိတ်ဆိုအဖွဲ့ကအကောင်းဆုံးတေးတပြားဆူရရှိပြီးတော့အကောင်းဆုံးအမျိုးသားအဖွဲ့စုနဲ့အကောင်းဆုံးအာရှဂီတအဖွဲ့စုရရှိပါတယ်။ Sister အဖွဲ့ကတော့အကောင်းဆုံးအမျိုးသမီးအဖွဲ့စုရရှိသွားတာပါ။ဒီနေ့ကျင်းပတဲ့ပွဲက6ကြိမ်မြောက်ကျင်းပတဲ့ပွဲဖြစ်ပြီး K-pop လို့ခေါ်တဲ့ကိုရီးယားခေတ်ပေါ်ဂီတာကလည်းဒေသရင်းကိုရီးယားရုပ်ရှင်တွေရုပ်သံဇာတ်လမ်းတွေတွေအခုနှစ်ပိုင်းတွေမှာပြန့်နှံ့ခေတ်စားပြီးတဲ့နောက်အခုဆိုရင်ကိုရီးယားယဉ်ကျေးမှုဟာတစ်ကမ္ဘာလုံးပြန့်နှံ့ရောက်ရှိနေပြီဖြစ်ပါတယ်ရှင
် Number 7 Bond
James
The name's Bond James Bond
ဒီစား MI5 spy James Bond 007 ရဲ့ပရိသတ်အတွက်သတင်းကောင်းပါကြပါရင်အခုနောက်ပိုင်းကားရီမှာတရုတ်ဆောင်နေတဲ့ Daniel Craig ကအခုနောက်ဆုံးထွက်မဲ့ James Bond မင်းသားဖြစ်တဲ့တရုတ်ဆောင်မှာဖြစ်ပြီးတော့ Austria မင်းသား Christopher Waltz ကလည်းဒီ24ကားမြောက် James Bond ရုပ်ရှင်မှာပါဝင်ပါမယ် Director Sam Mendes ကရိုက်ကူးပြီးတော့ဇာတ်ကားနာမည်က Spectre ဖြစ်ပါတယ်1962ခုနှစ်တည်းကမင်းသားကြီး Sean Connery သရုပ်ဆောင်ပြီးတော့ဒေါက်တာနိုးဇာတ်ကားနာမည်နဲ့စတင်ထွက်ပေါ်လာတဲ့ James Bond ရုပ်ရှင်ကဒီနောက်ဆုံးကနေပတ်သက်ပြီးတော့အားလုံးကလှုပ်လှုပ်ဝဲဝဲလုပ်နေကြတာပါ Bond 24နံပါတ်24ကားမြောက်ဇာတ်ကားလို့နာမည်အကျန်းပေးထားတဲ့ဒီဇာတ်ကားကိုနောက်နှစ် November မှာစတင်ပြသမှာဖြစ်ပြီးတော့ရုပ်ရှင်ရိုက်မဲ့ရက်ကွင်းတစ်ခုဖြစ်တဲ့ London မြို့တော်မြောက်ပိုင်း Pinewood Studio မှာပြီးခဲ့တဲ့သတင်းပတ်အတွင်းပြုလုပ်ထားတဲ့သတင်းစာရှင်းလင်းပွဲမှာ Director Mendes ကဒီကားအစ်မဘယ်သူတွေပါမလဲဘယ်တွေမှာရိုက်မလဲဆိုတာကိုစာနယ်ဇင်းတွေကိုပြောသွားခဲ့ပါတယ်။ဒီရုပ်ရှင်ကားအတွက်သီးသန့်ထုတ်လုပ်တဲ့ Aston Martin DB10 Motor Car တင်ထားတဲ့စင်မွန်ကနေဒရိုက်တာကကြေညာသွားတာပါ။အရင်ကားတွေမှာပါနေကြဇက်ကောင်တချို့လည်းပြန်ပြီးတော့ပါမှာပါ။ Italy ရဲ့မင်းသမီး Monica Bellucci နဲ့ပြင်သစ်မင်းသမီး Lea Seydoux တို့က Bond Girl တွေအနေနဲ့တရုပ်ဆောင်မှာဖြစ်ပါတယ်။ဒီရုပ်ရှင်ကိုဒီဇင်ဘာ10ရက်နေ့မှာ Pinewood Studio မှာစတင်ရိုက်ကူးပြီးတော့လန်ဒန်မြို့ရောမမြို့ Mexico City Tangier မြို့တို့နဲ့ Austria နိုင်ငံက Alps Downland တွေပေါ်မှာသွားပြီးတော့ရိုက်ကူးမှာပါ။ Director Mendes ကတော့ Bond Car တွေထဲမှာငွေအမျက်အများဆုံးရသွားတဲ့ပြီးခဲ့တဲ့တစ်ခေါက်ရုပ်ရှင်ကဖြစ်တဲ့ Skyfall ကိုရိုက်ကူးတဲ့ Director ဖြစ်ပြီးတော့မင်းသား Daniel Craig အတွက်တော့ဒီတစ်ခေါက် Bond ရုပ်ရှင်ကသူ့ရဲ့လေးကားမြောက် James Bond ရုပ်ရှင်ဖြစ်ပြီးစာရေးဆရာဖလမင်ဖန်ခဲ့တဲ့ဇက်ကောင်ဖြစ်တဲ့ရုပ်ချောမျှဝေပြီးတော့မာတီနီအရက်ကြိုက်တဲ့ James Bond နေရာမှာဒီတစ်ခေါက်လဲပိုင်ပိုင်နိုင်နိုင်ပါဝင်သရုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင
် I think I speak on behalf of all of us to say we cannot wait
ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet.
မဲအေးတနာကျော်တင်ဆက်တဲ့တတ်တန့်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သူယုံကြည်အားအစီအစဉ်ကိုတင်ပြပေးပါမယ်။အခုတစ်ပတ်သူယုံကြည်အားအစီအစဉ်မှာတော့ American ပြည်ထောင်စုရဲ့ Fulbright ပညာသင်ဆုနဲ့ Harvard Tech တို့မှာပညာသင်ကြားနေတဲ့ဒေါက်တာဇာနီထွန်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပါ။မတ်မိုးဘူကအစီအစဉ်တင်ဆက်ထားပါတယ်။
ကျွန်တော်ယုံကြည်ရတာတော့မတူညီတဲ့ကွဲပြားမှုရှိတဲ့ခံယူချက်တွေယုံကြည်ချက်တွေသဘောထားတွေကိုဆွေးနွေးညှိနှိုင်းအခြေခံနိုင်တဲ့အရေးချင်းဟာအောင်မြင်မှုအတွက်အရေးကြီးတယ်ဆိုတာပါပဲလူဖွဲ့စည်းအတွင်းမှာပုဂ္ဂလိကခံယူချက်ကြောင့်ပဲဖြစ်ဖြစ်ကိုယ်ကိုယ်ယုံကြည်မှုတလေထုံးစံအရာပဲဖြစ်ဖြစ်လူမှုစီးပွားရေးနောက်ခံအတွေ့အကြုံတွေကြောင့်ပဲဖြစ်ဖြစ်လူတွေမှာကွဲပြားတဲ့အမြင်တွေခံယူချက်တွေရှိတယ်ဆိုတာတွေ့ရပါတယ်အဲ့လိုမတူညီတဲ့ယုံကြည်ချက်ခံယူချက်တွေကိုဘယ်လိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေစားမယ်ဆိုတဲ့အချင်းဟာစိတ်ကိုအရေးကြီးပါတယ်။ဒီနေရာမှာကျွန်တော်အခွင့်အရေးဆုံးကျွန်တော်ခုတက်ရောက်ပညာသင်ယူနေတဲ့ Harvard တက္ကသိုလ်ကသင်ကြားသင်ယူမှုပုံစံတစ်ခုကိုဖော်ပြချင်ပါတယ်။ကျွန်တော်တို့အတန်းထဲမှာကျောင်းသား10ယောက်လောက်ပဲရှိပါတယ်။ဆရာကနေပြီးတော့အပတ်စဉ်အားရရဲ့ပိုင်းဆိုင်ရာသ သဘောတရားပိုင်းဆိုင်ရာအိမ်မွေးနဲ့နေတဲ့ကိစ္စရပ်တွေပြဿနာတွေကိုချပြပေးပြီးတော့ကျောင်းသားတွေကိုဝိုင်းဝန်းဖြေရှင်းတဲ့ပုံစံမျိုးနဲ့ပြည်သူစီတာဖြစ်ပါတယ်။အဲ့တော့ကျောင်းသားတွေကိုတူးဦးချင်းအလိုက်ပဲဖြစ်ဖြစ်ပုစုဖွဲ့တော့ပဲဖြစ်ဖြစ်တူညီတဲ့ရှုထောင့်မျိုးမျိုးကနေပြီးတော့ရက်တည်စေတယ်အပြန်အလှန်ဆွေးနွေးစေပါတယ်နောက်ဆုံးမှစုပေါင်းပြီးတော့အဖြေရှာစေပါတယ်။ကျွန်တော်အဲ့ဒီနေရာမှာပါသွားတွေ့လဲဆိုတော့သူတို့ဒီ American ပြည်ထောင်စုမှာကျောင်းသားလူငယ်တွေကိုဒီလိုမျိုးလေ့ကျင့်ပြုစုပြောထောင်ပေးနေတယ်လဲဆိုတာပါပဲ။ကိုယ့်ရဲ့ယုံကြည်ချက်ခံယူချက်တွေကိုပြောဆိုနိုင်အောင်ပြောဆိုရတဲ့အရေးချင်းတွေရှိလာအောင်ပထမဆုံးသူတို့လေ့ကျင့်ပေးတယ်။အဲ့ဒီအရေးချင်းတွေကနေတစ်ဆင့်ပြောဆိုတဲ့အခါမှာအချက်လက်တွေ၊ငင်းငန်းတွေ၊အထောက်အထားတွေနဲ့အများနာလည်လာအောင်လက်ခံနိုင်အောင်ပြောဆိုတင်ပြနိုင်တဲ့အရေးချင်းတွေသူတို့လေ့ကျင့်ပေးတယ်။အဲ့ဒါချက်ပို့ပြီးတော့အရေးကြီးတာကိုယ့်အယူအဆနဲ့ကွဲပြားတဲ့အခါတခါတည်းမှာလုံးလုံးဆန့်ကျင်မှုရှိတဲ့အခြေအနေတွေကိုကြုံတွေ့လာတဲ့အခါမျိုးမှာကိုဖြစ်ချင်တာတစ်ခုရဲ့ကြည့်လို့မရဘူးကိုရည်တည်ချက်တစ်ခုရဲ့နဲ့ကိုပဲကြည့်လို့မရပါဘူးကိုရဲ့နေဖွဲ့အဖွဲ့အစည်းကျန်ဘက်အဖွဲ့အစည်းဒါမှမဟုတ်လို့ရှိရင်ဆန့်ကျင်ဘက်အဖွဲ့အစည်းနေရာကနေရည်တည်နေတဲ့ကျောင်းသားအတန်းဖော်ရရဲ့သဘောထားကဘလို့ရှိလဲသူတို့ရဲ့ခံယူချက်တွေကိုနားထောင်ပြီးတော့သုံးသပ်ဝေဖန် find out ဒီတုံ့ပြန်နိုင်တဲ့အခြေအနေရှိလာအောင်ဆရာကအခန်းထဲမှာစာသင်ခန်းထဲမှာလေ့ကျင့်ပြုစုပြုထောင်ပေးပါတယ်။ပထမတော့ကျွန်တော်လည်းပဲအခက်အခဲလေးတွေရှိပါတယ်။ဘာလို့လဲဆိုတော့ကိုယ့်ရည်တည်ချက်နဲ့မတူတဲ့ကွဲပြားတဲ့လူတွေရဲ့အတန်တွေကိုကြားရတဲ့အခါမှာဘယ်လိုမျိုးတုံ့ပြန်ရမလဲ၊ဘယ်လိုမျိုးဆောင်ရွက်ရမလဲပေါ့။တရှိချင်းနဲ့ဒီကြားယုံကနေတစ်ဆင့်စိတ်ထားနားထောင်တက်လာတဲ့အခြေချင်းတွေရလာတယ်။အဲ့လိုနားထောင်ပေးမှုကနေတစ်ဆင့်အပြန်အလှန်ဆွေးနွေးပြီးတော့စုပေါင်းအခြေစားတဲ့အလေးထားလေးတွေကျွန်တော်တို့ကြက်လာတယ်ဆိုတာတွေ့ရပါတယ်။အခန်းထဲမှာဆရာပြောသလိုပါပဲအဲ့ဒီအခြေချင်းတွေကကျွန်တော်တို့စာသင်ခန်းထဲကနေထွက်ပြီးတော့ရည်တည်ဘဝတွေကိုရောက်တဲ့အခါခွဲပြားတဲ့သူ့အဖွဲ့အစည်းအတွင်းမှာရှင်းလင်းတဲ့အခါမှာအောင်မြင်မှုရဖို့အတွက်အရေးကြီးတယ်ဆိုတာပါပဲ။အဲ့ဒီအခြေချင်းတွေကိုကျွန်တော်တို့ပြုစုပြုထောင်ပေးနိုင်မှဒုတိယအချင်းတစ်ပဲဖြစ်ဖြစ်ညီမလူအဖွဲ့အစည်းတစ်ပဲဖြစ်ဖြစ်သာသာသာရှိဖို့အောင်မြင်မှုရဖို့အတွက် project ဖြစ်တယ်လို့ကျွန်တော်ထင်ယူမိပါတယ်။ဒါကတော့ကျွန်တော်ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ကြရတာပါ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လည်းဒေသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် VOA မြန်မာပိုင်းရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှန်855ကိုလည်းစာရေးသားပေးပို့နိုင်ပါ रे ခင်ဗျာ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါအခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးပါမယ်
မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လက်မှတ်ထိုးခဲ့တဲ့ဗိုလ်မှူးကျော်စွာဝင်းကိုအာဏာပိုင်တွေကထောင်ဒဏ်နဲ့အပြစ်ပေးလိုက်ပြီဖြစ်ပါတယ်။ဗိုလ်မှူးကျော်စွာဝင်းကိုအဲ့ဒီထောင်ဒဏ်နဲ့ချမှတ်အပြစ်ပေးလိုက်တဲ့အကြောင်းဇနီးဖြစ်သူပြောတာကိုကိုကာပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။သူ့အမှုကိုစစ်ခုံရုံးတင်စစ်ဆေးတဲ့အချိန်ဥပဒေလမ်းကြောင်းအရခုခံနိုင်အောင်ရှင်းနေငားရန်ခွင့်မပေးခဲ့ပဲအမိတ်မနာကံမှုနဲ့ထောင်နဲ့နဲ့အပြစ်ပေးလိုက်တာဖြစ်တယ်လို့ဇနီးဖြစ်သူကပြောပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီး2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့ပုံမှန်436ပြင်ဆင်ရေးအတွက်လူထုထံမှာလက်မှတ်တွေကောက်ယူနေတဲ့အချိန်မှာဗိုလ်မှူးကျော်စောဝင်းပါပါဝင်လက်မှတ်ထိုးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဘင်းဆိုင်ပြိုထုတ်လုပ်မှုဟာဆယ်စုနှစ်တခုနီးပါးကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်2014ခုနှစ်မှာကျဆင်းသွားတယ်လို့ကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့အစီအခံမှာဖော်ပြထားပါတယ်ဘင်းဆိုင်ပြိုတဲ့ဧကဟာပြီးခဲ့တဲ့နှစ်နဲ့တိတ်မကွာလာပေမဲ့အထွက်နှုံးကျသွားတဲ့အတွက်ကြောင့်အခုလိုဘင်းထုတ်လုပ်မှုအဓိကကျဆင်းသွားတာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာအာဖဂန်နစ္စတန်ပြည်ရင်ကမ္ဘာပေါ်မှာဘင်းဆိုင်ပြိုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်လုံခြုံရေးအခြေအနေဆိုရရတဲ့အတွက်အစ်ဂျင်နိုင်ငံကိုင်ရိုမြို့ကတန်ယုံကိုကနေဒါနိုင်ငံကပိတ်လိုက်ပါတယ်။ကိုင်ရိုမြို့မှာရှိတဲ့ကနေဒါတန်ယုံကအသေးစိတ်အချက်အလက်တွေထုတ်ပြန်ခြင်းမရှိပေမဲ့လုံခြုံရေးအခြေအနေဆိုရရတဲ့အတွက်ဒီနှစ်လနေ့မှာတန်ယုံရဲ့ကောင်စစ်ဝန်ဆိုင်ရာလုပ်ငန်းတွေကိုအခန့်အသတ်နဲ့ဆောင်ရွက်တော့မှာဖြစ်တယ်လို့အင်တာနက်မှာဖော်ပြထားပါတယ်။ကိုင်ရိုမြို့မှာရှိတဲ့ဗြိတိသျှတန်ယုံဟာလည်းဒီနှစ်လနေ့မှာဒုတိယမြောက်နေ့အဖြစ်နဲ့ပိတ်ထားဆဲဖြစ်ပြီးတန်ယုံကိစ္စနဲ့ ပိတ်တဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိရှ်အစိုးရအသေးစိတ်ထုတ်ပြန်ခြင်းမရှိပါဘူး။
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမက်သိန်ကြီးထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ် VOA American အတန်မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိအတန်လွှင့်ပေးမှာဖြစ်ပါတယ်တော်တာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.